to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VO American တန်ရဲ့ဇွန်လ9ရက်ဗုဒ္ဓညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီ Washington DC မြို့တော်ကနေတရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ3252တို့အပြင် VO ရဲ့ website Facebook နဲ့ YouTube ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်တရိုက်နာဆင်နိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မှာကတော့ကျွန်တော်ဝင်းမင်းပ
ါ။မင်္ဂလာညချမ်းပါတော်ရရှင်များရှင်ကျွန်မကတော့ခင်လေးပါ။ဒီနေ့အတွက်ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားမှာပါရှင်။ဒီနေ့အတွက်ထူးခြားတဲ့သတင်းတွေကတော့ယူကရိန်းနိုင်ငံမှာရေကာတာကျိုးပေါက်ပျက်စီးမှုကြောင့်နေရာပေါင်း18နေရာမှာရေမျက်နှာပြင်ဟာအမြင့်ဆုံးအဆင့်ကိုရောက်ရှိနေခဲ့ပါတယ်။ပိုဟန်မင်းကြီးဖရန်စစ်ကဒီနေ့ဗုဒ္ဓဟူးနေ့နေ့လယ်မှာအီတလီနိုင်ငံရောမမြို့ကဆေးဦးမှာခွဲစိတ်ကုသမှုခံယူနေရပါတယ်။အေယာဝရီတိုင်းညောင်တုံးမြို့နယ်တဲကအလဲချောင်းနဲ့ချောင်းကြီးကျေးရွာတွေအနီးကိုဗဟိုပြုပြီးဒီကနေ့ညနေပိုင်းမှာငလျင်လေးကြိမ်လှုပ်ခတ်သွားခဲ့ပါတယ်ဆိုတဲ့သတင်းတွေအပါအဝင်ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားမှာပါရှင
်။ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ပဲခူးတိုင်းကြောက်ကြီးမြို့နယ်ကရဲစခန်းတွေဝင်တိုက်ခံခဲ့ရပြီးဒေသခံတွေတောင်းချီထွက်ပြေးနေရတာမှာဒေသခံတို့က
နတ်တန်ဝင်ရဲစခန်းကို PDF ပေါင်းဖွဲ့တိုင်းတာပေါ့အဲ့ချိန်မှာစစ်တပ်လေနဲ့အဲရက်ွက်တွေရောနေအိမ်တွေရောအကုန်လုံးဖတ်ချလဲပုံကျတာပေါ့ဂျော်လာတွေကလည်းဥလမ်းပြက်ပြီးတော့အကုန်လုံးဖတ်ပြေးရတာပေါ့
နောက်ကြားနဲ့ချိတ်ဆက်နေတဲ့ရှမ်းတောင်ပိုင်းပင်လောင်းကဒေသခံတချို့နေရက်ပြန်ပြီးမဲ့တည်ငြိမ်မှုတော့မရသေးပါဘူးနောက်စကိုင်းဘက်ကလေးမျိုးတောင်ပိုင်းကရေရှင်စစ်ဆောင်ဒုက္ခတဲ့စခန်းမှာတော့ရိတ်ခါရေပြက်လက်နေပါတယ်အခုလိုသတင်းလွှာတွေအပြီးမှာတော့ဗိုလ်ဒူးညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥတ္တမောင်တန်းကိုမေးထားတဲ့အယ်ဒီတာနဲ့ဆွေးနွေးကန်နောက်လူလူနဲ့ကြမ်းပါရေနောက်အားကစားကဏ္ဍတွေကိုစက်တိုက်နှဆင်ကြည့်ရှုအောင်ပါပါအခုရင်ဆုံးတော့ထိတ်လျော့သတင်းတွေကိုမက်ခင်လင်းနဲ့ပဲကျွန်တော်ပြောပြပေးပါမယ်ခင်ဗျာ
ယူကရိန်းနိုင်ငံခါဟော့ကာရေကာတာပျက်စီးမှုကြောင့်ရေလွှမ်းမိုးနိုင်တဲ့နေရာတွေမှာတညရင်းနဲ့ရေမျက်နှာပြင်အမြင့်6ပေကျော်ကိုရောက်ရှိနေပါပြီလူပေါင်း2000ကိုဘေးလွယာကိုရွှေ့ပြောင်းခဲ့ရပြီးလူပေါင်း16000လောက်အခြေချနေထိုင်တဲ့နေရာပေါင်း18နေရာမှာရေမျက်နှာပြင်ရအမြင့်ဆုံးအဆင့်ကိုရောက်ရှိသွားခဲ့တာပါအမေရိကန်အမျိုးသားလုံခြုံရေးဆိုင်ရာပြောခွင့်ရဂျွန်ကာဘီကလည်းဆယ်ကျိုးပေါက်မှုကြောင့်လူအများအပြားသေဆုံးနိုင်မရှိရလို့ပြောပါတယ
် In addition to loss of life and livelihoods its destruction could very well have a devastating impact on Ukraine's energy security
လူပေါင်းများစွာရဲ့အသက်နဲ့အသက်မွေးဝမ်းကြောင်းမှုတွေဆုံးရှုံးနေပြီးရေကာတာရဲ့ပျက်စီးမှုကယူကရိန်းရဲ့စွမ်းအင်လုံခြုံရေးကိုဆိုးဝါးစွာထိခိုက်စေပါတယ်ယူကရိန်းရဲ့တူးမြောင်းစနစ်ပေါ်တက်ရောက်မှုရှိမှသိကြပါတယ်ယူကရိန်းနိုင်ငံသားအများအပြားဘေးကင်းမှုနဲ့အကူအညီတွေပံ့ပိုးပေးဖို့အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာမိဖက်အဖွဲ့အစည်းတွေနဲ့ဆက်လက်လှုပ်ဆောင်သွားပါမယ်လို့အမေရိကန်အမျိုးသားလုံခြုံရေးပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကပြောသွားတာပါရှင်အင်္ဂါနေ့ကဖြစ်ခဲ့တဲ့ရေကာတာပောက်ကွဲမှုနဲ့ပတ်သက်ပြီးယူကရိန်းနဲ့ရုရှားတို့ကအပြန်အလှန်ဆွတ်ဆွဲမှုတွေလုပ်နေကြပါတယ်ယူကရိန်းရဲ့တမရအုပ်ချုပ်ရေးမှူးအန်ဒရီရာမက်ကလည်းရေကာတာပျက်စီးတဲ့ရုရှားရဲ့လုပ်ရက်ဟာရည်ရွယ်ချက်ရှိရှိသဘာဝပတ်ဝန်းကျင်ကိုဖျက်ဆီးတာဖြစ်တဲ့အပြင်စစ်ရာဇဝမှုမျောက်စေတဲ့လုပ်ရက်ဖြစ်တယ်လို့သူ့ရဲ့ Telegram မှာရေးသားခဲ့ပါတယ်ဒီဆဲဟာယူကရိန်းတောင်ပိုင်းစိုက်ပျိုးရေးနယ်မြေနဲ့ရုရှားသိမ်းပိုက်ထားတဲ့ Crimea ကျွန်းဆွယ်ကိုရေရီပံပိုးပေးတဲ့အပြင်ရုရှားထိန်းချုပ်ထားတဲ့နျူကလ িয়ার ဆက်ယုံကိုအေးအေးဒတ်ပေးနေတဲ့ဆဲလေးဖြစ်ပါတယ်ရှင်
အသက်80ကျော်ရလာပြီဖြစ်တဲ့ပိုယဟန်မင်းကြီးဟာဒီနေ့ဝမ်ပိုက်ခွဲစိတ်ခံရဖို့ရှိနေပါတယ်။အသက်86နှစ်ရှိပိုယဟန်မင်းကြီးဖရန်စစ်စာဒီနေ့ဗိုလ်ဒူးနေ့နေ့လယ်မှာအီတလီနိုင်ငံရောမမြို့ကဂျမ်မီလီဆေးရုံမှာအခုလိုခွဲစိတ်ကုသမှာဖြစ်တယ်လို့ဗန်တီကန်နန်းတော်ကကြေညာချက်ထုတ်ပြန်ပါတယ်။သူ့ရဲ့ဆေးဘက်ဆိုင်ရာဝန်ထမ်းအဖွဲ့ကပြီးခဲ့တဲ့ရက်တွေကခွဲစိတ်ကုသဖို့လိုအပ်တယ်လို့ဆုံးဖြတ်ခဲ့ပြီးပြန်လည်နလန်ထဖို့အတွက်ကိုတော့ဆေးရုံမှာပဲရက်တော်ကြာဆက်ပြီးထားရအောင်မယ်လို့မျှော်လင့်ထားတဲ့အကြောင်းလဲပေါ်ပြထားပါတယ်သူကိုခွဲစိတ်တဲ့အခါမှာတော့မေးစေးပေးရလိမ့်မယ်လို့ဗက်တီကန်ကပြောထားပါတယ်ဒီနှစ်မတ်လကလည်းပိုဟန်မင်းကြီးဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့10နှစ်ပြည့်ခန္ဓာကျင်းပခဲ့ရမှာလဲဒူးနာနေတဲ့အတွက်သူ့အနေနဲ့ဘီတက်ကလထိုင်နဲ့ဒုက္ခကိုအသုံးပြုခဲ့ရပါတယ်ဒါအပြင်ပြီးခဲ့တဲ့2021ခုနှစ်ဇူလိုင်လတုန်းကလည်းသူ့ရဲ့ဦးမကြီးနဲ့ပတ်သက်ပြီးခွဲစိတ်ကုသမှုခံယူခဲ့ရကဒီနှစ်အစောပိုင်းမှာတော့ပြန်လဲကောင်းမွန်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်ဟာဒီကနေ့မှာဆော်ရီနိုင်ငံသားဝင်ကြီးဖိုက်ဆယ်ဘင်ဖာဟန်အပြင်ပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ရေးကောင်စီရဲ့အဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားဝင်ကြီးတွေနဲ့လည်းတွေ့ဆုံမှာပါဆော်ရီအာရေဗျနိုင်ငံကိုရောက်နေတဲ့ဘလင်ကန်ဟာအင်္ဂါနေ့တုန်းကဆော်ရီအင်ရှိဆန်မင်းသား မိုဟာမက်ဘင်ဆယ်မန်နဲ့ဂျရက်ရှ်မြို့မှာတွေ့ဆုံခဲ့ပြီးဒီနှစ်အစောပိုင်းကဆူရန်မှာရောက်နေတဲ့အမေရိကန်တွေကိုကယ်ထုတ်ပေးခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းပြောဆိုခဲ့တယ်လို့အမေရိကန်နိုင်ငံသားဌာနကပြောပါရယ်။ဒါပြင်ဆော်ရီလူအခွင့်အရေးအခြေအနေတိုးတက်ကောင်းမွန်လာတဲ့အတွက်နှစ်နိုင်ငံဆက်ဆံရေးပုံမှန်ခိုင်မာအားကောင်းလာတယ်လို့နိုင်ငံသားဝန်ကြီးကကြေညာချက်မှာထုတ်ပြန်ထားပါရယ်။အထူးသဖြင့်တန့်ရှင်းစွန့်အင်တဲ့ဤပညာပိုင်းကဏ္ဍတွေမှာပါစီးပွားရေးအရပုံမှန်ပူးပေါင်းဆောင်ရွက်ဖို့လည်းဆွေးနွေးခဲ့တယ်လို့ဆိုပါရယ်။အစ္စရေးနဲ့ဆော်ရီအာရေဗျာကြားတင့်မြတ်ဖို့ဟာလေအမေရိကန်ရဲ့ဦးစားပေးလုပ်ငန်းဖြစ်ကြောင်းကိုလည်းခီးစဉ်မတိုင်ခင်တနင်္လာနေ့မှာဘင်္ဂလန်ကပြောဆိုထားပါတယ်။ဂျာတာရီနီမှာတော့ဘလင်ကန်နဲ့ဘင်ဘာဟန်တို့ဟာ IS အကြမ်းဖက်သမားတွေကိုပူးပေါင်းတိုက်ခိုက်နေကြတဲ့နိုင်ငံပေါင်း80ကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့မှာဖြစ်ပါတယ်ရှင်
။ AU KUS August ကအမေရိကန်ဦးဆောင်ဖွဲ့ဟာဒေတာရဲနျူကလ িয়ার စိုးရင်စရာပါလို့ကမ္ဘောဒီးယားကထုတ်ပြောလိုက်တာကိုပယ်ချလိုက်ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ကဒီဘက်ထက်ခုလိုပြောခဲ့ပြီးအမေရိကန်ပြောခွင့်ရကတော့ဒီ AUKUS AUKUS American ပြည်ထောင်အော်စတြေးလျမဟာမိတ်အဖွဲ့ဟာအရှိတောင်အရှာနဲ့ Indo Pacific ဒေသနဲ့နျူကလ িয়ার လက်နက်ဖြန့်ဖို့လုပ်နေတာမဟုတ်ဘူးလို့ပြန်ပြောလိုက်တာပါဝန်ကြီးချုပ်ဟွန်ဆန်ကဒီ AUKUS အဖွဲ့သုံးနိုင်ငံဟာလုံခြုံရေးမဟာမိတ်အဖွဲ့ဖြစ်တဲ့ဒေသရင်းကိုသိပ်ကိုအနေနဲ့ကြီးတဲ့လက်နက်ပြန်ဆိုင်မှုတွေအစပြုလိုက်တာပါလို့တနင်္လာနေ့ကဝေဖန်ခဲ့တာပါအခုလိုဝေဖန်တာကအော်စတြေးလျနိုင်ငံအတွက်ဒီဖွဲ့ကနျူကလ িয়ার စွမ်းအင်တုံရင်ကုန်တင်ပေါ်တွေတိဆောက်မဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ဝန်ကြီးချုပ်ဟန်ဆန်ကပြောခဲ့တာပါအမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရကတော့ဒီ August အဖွဲ့အနေနဲ့ Indo Pacific ဒေသအတွင်းပြင်မှာငြိမ်းချမ်းရေးချမ်းသာကြွယ်ဝဖို့နဲ့တည်ငြိမ်ရေးသာရည်ရွယ်လှုပ်ဆောင်နေတာဖြစ်တယ်လို့ VO ရဲ့မေးမြန်းချက်ကိုမနေ့ကအီးမေးလ်ကပြန်ဖြေခဲ့ပါတယ်ဒေတာရင်းတရုတ်စီရေးချဲ့လာချိန်မှာဒီသုံးနိုင်ငံအဖွဲ့ဟာပြီးခဲ့တဲ့မတ်လတုန်းကလုံခြုံရေးသဘောတူညီချက်ကိုရေးထိုးရမှာဩစတြေးလျအနေနဲ့အမေရိကန်ရဲ့နျူကလ িয়ার စွမ်းအင်တုံးရင်ငုတ်တင်ပေါ်သုံးစီဝဲဖို့လည်းပါဝင်ခဲ့ပါတယ်။ဒါအပြင်ဩစတြေးလျရဲ့သမရိုးကျလက်နက်ပိုင်ဆိုင်မှုကြိုးပမ်းမှုနျူကလ িয়ার စွမ်းအင်တုံးရင်ငုတ်တင်ပေါ်တွေနဲ့ဘေးကင်းစိတ်ချရတဲ့ဤပညာအသုံးပြုရည်မှန်းချက်တွေကိုထောက်ခံအားပေးသွားမယ်လို့လည်းအမေရိကန်တုံ့ပြန်ချက်မှာဖော်ပြခဲ့ပါသေးတယ်ခင်ဗျာ။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ 51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလံမီတာ 190 kHz 1505ကနေပြီးတော့ထိုးလင်းပေးနေပါတယ်ခင်ဗျာ
VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်ARI တိုင်းညောင်တုံးမြို့နယ်တွေကအလဲချောင်းနဲ့ချောင်းကြီးကြီးရွာတွေအနီးကိုဗဟိုပြုပြီးဒီကနေ့ညနေပိုင်းမှာငလျင်လေးချိန်လှုပ်ခတ်သွားခဲ့ပါတယ်။နှစ်ချိန်ကတော့အင်အားပြင်းထန်ခဲ့ပြီးငလျင်အချိန်ကြောင့်လူ3ဦးသေဆုံးခဲ့တာမှာနှစ်ဦးဟာမြို့လေကရွှေဖုံးပွင့်ရွှေဖုံးမြင့်ဖျားကြီးဝင်းမှာရှိတဲ့မိုးကုတ်ဝိပဿနာတရားစခန်းကသီလရှင်နှစ်ဦးဖြစ်ပြီးကြံသေဆုံးသူကတော့အရက်သားအမျိုးသားတူဖြစ်တယ်လို့ကုညီကယ်ဆယ်လှုပ်ဆောင်နေသူတူက VOA ကိုအခုလိုပြောပါတယ်။
မင်းတို့ကဘူဒီနေဆိုပရမဘာညာတိုင်းပြည်ကလို့ပြင်းနေဆောင်မှာနှစ်ကြိမ်ရတော့တော်ပြင်းတယ်။ရွှေဘုံမြင့်ဘုရားစခန်းနာကျင်ကြောင်းအုံနေရပြုလို့အရှင်ဆရာလေးနဘာပြန်တော်မူပါအဲ့ဒါလည်းရှိပါအများရန်ဝတ်ဒီပါရွှေဘုံမြင့်ဒေခါဝါတယ်ဟုတ်ကဲ့ခင်ဗျာဒေခါဝါတယ်ပရမတချင်းတချင်းမှာကဘုရားဟိုဟာဒီတော့အောက်ကိုစိုက်ပါဟိုနည်းမှာသွားတာလည်းရှိဒုတိယချီကြတော့စင်ကူတော့ပြုတ်ကြပါဟိုနည်းတရားရှိတော်ဘုရားကြီးကစင်ကူတော့လည်းဒေခါဝါတချို့လေအဲ့မှာဟိုအဖိုးနည်းဆိုရင်ကျွန်တော်တို့တက်ကတူဆိုရင်ဟိုကအုံနေရတဲ့အဝါတွေပေါ်တော်မူဖျားနာတိုက်တလုံးဆိုရင်အုံနေရပြိုသွားတယ်ပြော
အပြည့်စီအသေးစိတ်ကိုတော့အတိအကျမသိရသေးပါဘူးမိသက်တက်ဖွဲ့ဝင်တွေကုညီကယ်ဆယ်ရေးပရဟိတသမားတွေကကုညီကယ်ဆယ်တာတွေလုပ်နေတယ်လို့ပြောပါတယ်အဲ့ဒီငလျင်ဟာမြေအောက်အနက်10ကီလိုမီတာကိုဗဟိုပြုပြီးပြင်းအား 4.8 မဂနီကျူရှိတယ်လို့စစ်ကောင်စီရဲ့မိုးလေဝသနဲ့ဇလဗေဒဌာနကသတင်းထုတ်ပြန်ထားပါတယ်။ငလင်ဘိုချက်ဟာကဘာအေးမြင်းငလင်စခန်းကနေအနောက်မြောက်ဘက်33မိုင်အကွာမှာဖြစ်ခဲ့တာကြောင့်ရန်ကုန်မြို့အင်းစိန်လှိုင်းသာယာနဲ့စမ်းကြောင်းမြို့နယ်တွေမှာပါငလင်လှုပ်ခတ်မှုတံကိုခန်းစားခဲ့ရတယ်လို့သိရပါတယ်ရှင်
။မြမပထမယာကိုမယောင်းချဖို့ဒီတိန်အခြေစုံယတနာကုမ္ပဏီတစ်ခုကဆုံးဖြတ်တာကိုတက်ကြွလှုပ်ရှားသူအဖွဲ့ကကြိုဆိုလိုက်ပါတယ်။UK နိုင်ငံမှာ online ကရောဆိုင်ခွဲတွေမှာပါလက်ဝယ်ယန္တနာပစ္စည်းရောင်းချတဲ့အကြီးဆုံးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ TJC ဆိုင်ကြီးကမြန်မာနိုင်ငံကဗထမားလို့ကြောင်းမြယန္တနာပစ္စည်းတွေရောင်းချမှာမဟုတ်တဲ့အကြောင်းဆုံးဖြတ်လိုက်တာကိုမြန်မာရေးဆောင်ရွက်နေတဲ့ Burma Campaign UK အဖွဲ့ကြီးကကြိုဆိုလိုက်တာပါစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကလေးက မြန်မာနိုင်ငံကကြောက်မြေနာတွေကိုမယောင်းချဖို့ဆုံးဖြတ်ထားတဲ့အကြောင်းနဲ့အွန်လိုင်းမှာမှားယွင်းကြော်ညာထားတာတွေကိုရုတ်သိမ်းလိုက်ပြီးဖြစ်တဲ့အကြောင်းဒီ DJC ကဘာမာကမ်ပိန်း UK ကိုစာရေးအကြောင်းကြားထားပါတယ်။မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ကျင်းဝပိုင်းဆိုင်ရာတမူးထားရမှာတွေနဲ့စိုးရိမ်စရာကိစ္စတွေကိုထပ်တူနားလည်ခန်းစားမိတဲ့အကြောင်းလဲ DJC ဘက်ကအကြောင်းပြန်ခဲ့တာဖြစ်ပါတယ်။ဒီထိုင်နိုင်ငံမှာအကြီးအမားဆုံးကြောက်မြေနာလက်လီရောင်းချနေတဲ့ကုမ္ပဏီပေါင်း40ကိုသူတို့ရောင်းချနေတဲ့ကြောင်မြတ်တွေကမြန်မာနိုင်ငံတက်ကထွက်ရှိတာမဟုတ်ပါဘူးဆိုတာသက်သေပြဖို့ဘာမကံပေ UK အဖွဲ့ကပြီးခဲ့တဲ့ရက်ပိုင်းကပဲတောင်းဆိုခဲ့တာပါလက်ဝတ်ရတနာလက်လီရောင်းချတဲ့ကုမ္ပဏီအများစုဟာသူတို့ရောင်းနေတဲ့ဗတ္တများလို့ကြောင်မြတ်တွေနဲ့ပတ်သက်လို့မြို့ရေးနိုင်ငံကိုသတ်မှတ်မထားဘူးလို့ဘာမကံပေ UK ရဲ့အမှုဆောင်ညွှန်ကြားရေးမှူးမတ်ဖာမနာက VOA ကိုပြောပြခဲ့ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာနှစ်ပေါင်း90အတွင်းအပြင်းထန်ဆုံးအပူလိုင်းဖြတ်တဲ့ဒဏ်ကြောင့်စာတင်ကြောင်းထောင်ပေါင်းများစွာကိုပိတ်ထားခဲ့ရပြီးနေရာတော်တော်များများမှာလျှက်စစ်တပ်အားပြတ်တောက်တာတွေဖြစ်နေပါဗျ။မြို့တော်ဒါကာမှာအပူချိန်40ဒီဂရီစင်တီဂရိတ်104ဒီဂရီဖာရင်ဟိုက်အထိမြင့်တက်ခဲ့တဲ့အတွက်ဒေသခံတွေကအပူရန်ကိုအလူးလဲခံစားနေရလို့စိတ်ဆင်းရဲနေကြပါဗျ။ဘင်္ဂလားဒေ့ရှ်မှာ1982ခုနှစ်လွတ်လပ်ရေးရပြီးခရေကဒီလောက်ပူတဲ့အပူလိုင်းမျိုးတစ်ခါမှမတွေ့ဘူးလို့ဘင်္ဂလားဒေ့ရှ်မိုးလေဝသဌာနကအကြီးတန်းအရာရှိဘက်စလာရရှိကပြောပါတယ်လေအေးပေးဆက်နဲ့ပန်ကာရီရဲ့ဝဲလူအားမြင့်တက်လာတဲ့အပြင်အစိုးရကမူလာရန်ကြောင့်ထောင်ပေါင်းများစွာကိုပိတ်ဖြစ်ခဲ့ရကမျက်စစ်တအားထုတ်လုပ်မှုကိုလည်းတိတိတတ်တာဖြတ်တောက်ဖြစ်ခဲ့ရပါတယ်တင်းလာနေကလည်းအစိုးရရဲ့အကြီးဆုံးဓာအားပေးဆက်ယုံကိုလဲပတ်ဖို့လောင်စာစီမပေးနိုင်တော့လို့ရက်ဆိုင်လိုက်ရပါတယ်ဧပြီလတည်းကစခဲ့တဲ့အပူလိုင်းဟာဒီသတင်းပတ်ကုံအထိဆက်လက်မြင့်မားနေမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားကြပါတယ်ရှင်
တရုတ်ကရုရှားနဲ့တွဲပြီးလေကြောင်းကင်လဲ့မှုပေါ်ဂျပန်နဲ့တောင်ကိုရီးယားကစိုးရင်ကြောင်းထုတ်ဖော်ပြောလိုက်ကြပါတယ်။အရှေ့တရုတ်ပင်လယ်မှာဒုတိယမြောက်နေ့အဖြစ်ဒီနေ့ဗုဒ္ဓဟူးနေ့ကတရုတ်နဲ့ရုရှားတို့ရဲ့ပူးတွဲလေကြောင်းကင်လဲ့မှုပေါ်မှာဂျပန်နဲ့တောင်ကိုရီးယားတို့ကလုံခြုံရေးစိုးရင်နေကြတာပါ။အလားတူမနေ့ကလည်းတရုတ်နဲ့ရုရှားတိုက်လေယာဉ်တွေပူးတွဲကင်းလဲ့ပြန်ဆန်းခဲ့တာအတွက်တောင်ကိုရီးယားနဲ့ဂျပန်တိုက်လေယာဉ်တွေကအရေးပေါ်အနေအထားအတွက်အဆင်သင့်ပြင်ထားခဲ့ကြပါတယ်။အဲဒီလိုရန်စတဲ့လုံရက်နဲ့ပတ်သက်ပြီးရုရှားနဲ့တရုတ်တို့ကိုသံတမန်လမ်းကြောင်းကနေရှင်းရှင်းလင်းသတိပေးထားတဲ့အကြောင်းဂျပန်ဆိုရာတွင်းဝင်ချုပ်မတ်ဆူနိုကပြောပါတယ်မနေ့အင်ကာနေ့ကလည်းရုရှားတိုက်လင်း၄စင်းနဲ့တရုတ်တိုက်လင်း၄စင်းဟာကိုရီးယားကျွန်းဆွယ်အရှေ့ပိုင်းနဲ့တောင်ပိုင်းရှိလေကြောင်းကာကွယ်ဆောင်တွင်းကိုဝင်လာတဲ့အတွက်တောင်ကိုရီးယားကလေတပ်ကိုအစင်းသင့်ပြင်ထားခဲ့ရပါတယ်မနေ့ကပဲအရှေ့တရုတ်ပင်လယ်ပြင်မှာရုရှားဘုံးကျက်လေ20နဲ့တရုတ်ဘုံးကျက်လေ20တို့ပြန်သန်းသွားပြီးတဲ့နောက်ဂျပန်ဘက်ကတိုက်လင်းတွေကိုအစင်းသင့်ပြင်ထားတယ်လို့ပြောပါတယ်2019ခုနှစ်ကတည်းကရုရှားနဲ့တရုတ်တို့အနေနဲ့နောက်ဆုံးပူးတွဲလေကြောင်းကင်းလဲ့ခဲ့တာ6ကြိမ်ရှိပြီးဒေတာတွေမှာတင်မာမှုတွေမြင့်တက်လာတာအထူးသဖြင့်တရုတ်နဲ့အမေရိကန်တို့ဟာဒေတာတွေမှာစီးရေလှရှားမှုတွေတွန်းမြင်လာကြပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသား2ဦးနဲ့ကနေဒါနိုင်ငံသား2ဦးဟာအိန္ဒိယနယ်စပ်မီဇိုရန်ပြည်နယ်ကတဆင်မြန်မာနိုင်ငံအတွင်းကိုဖြတ်ကျော်ဝင်ရောက်ဖို့ကြိုးပမ်းနေစဉ်မှာပဲအိန္ဒိယလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးတာကိုခံခဲ့ရတယ်လို့ဒီဒီပလိုမတ်သတင်းစာမှာရေးသားထားပါတယ်သူတို့ဟာပြီးခဲ့တဲ့6လအတွင်းကမြန်မာနိုင်ငံဘက်ကိုတရားမဝင်ဝင်မှုကြိုးစားခဲ့တာပါဖမ်းဆီးခံခဲ့ရတဲ့အမေရိကန်နိုင်ငံသား2ဦးဟာအမေရိကန်ပြည်ထောင်စုအီလီနွိုက်ပြည်နယ်နဲ့နယူးယောက်ပြည်နယ်တို့ကဖြစ်ပြီးကနေဒါနိုင်ငံသား2ဦးကတော့မြန်မာနိုင်ငံချင်းပြည်နယ်ကနေကနေဒါနိုင်ငံကိုပြောင်းရွှေ့နေထိုင်သူတွေဖြစ်တယ်လို့သိရပါတယ်စစ်တပ်ကအာဏာသိမ်းပြီးအိန္ဒိချင်းနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ကိုမြန်မာနိုင်ငံသားအများအပြားတွားရောက်ခိုးလုံနေကြတာပဲဖြစ်ပါတယ်ရှင်
ဒီ American တန်ရဲ့ဇွန်လ9ရက်ဗိုလ်ဒူးညထိတဲ့ရောက်တဲ့တွေကိုမခင်လေးနဲ့ကျွန်တော်ပြောပြခဲ့တာပါအခုလိုသတင်းတွေပြီးမှတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုဆက်ပြောပြပါမယ်ပထမဆုံးကတော့ဘကိုးတိုင်းကြောက်ကြီးမြို့နီးတိုက်ပွဲကြောင့်ဒေသခံ1000ကျော်နီးပါးထွက်ပြေးနေရတာပါဘကိုးတိုင်းကြောက်ကြီးမြို့နယ်တွင်းကနတ်သင်ခွင်ရှေတွင်းကုန်းကြီးဘုံတတော်နဲ့နတ်သင်ခွင်ရဲစခန်းတို့မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကြားအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပြီးလေကြောင်းတိုက်ခိုက်မှုတွေလည်းရှိနေတာကြောင့်ဒေသခံ 15,000 လောက်ပေးလို့ရကိုထွက်ပြေးတင်းရှောင်နေရပါတယ်။ဒီအကြောင်း VOA သတင်းထောက်မရေးမှာသတင်းပေးပို့ပေးပါအောင်ခင်ဗျာ
။ကရင်မျိုးသားအစည်းအရုံး KNU ရဲ့ KNL တပ်မတုံထိတ်ချုပ်နယ်မြေဖြစ်တဲ့ပဲခူးတိုင်းကြောက်ကြီးမြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကြားအပြန်အလှန်ပစ်ခတ်မှုဖြစ်ပြီးလေကြောင်းတိုက်ခိုက်မှုတွေလည်းရှိနေတာပါ။ပူးပေါင်းတပ်ဖွဲ့တွေဘက်ကနတ်တန်ခွင့်ရဲစခန်းကိုလာရောက်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီကလည်းလေကြောင်းကနေပြန်ပြီးတိုက်ခိုက်ခဲ့တာကြောင့်ဒေသခံ1000ခွဲလောက်ထွက်ပြေးနေရတယ်ဆိုပြီးဒေသခံတို့ကပြောပြပါဗျ။
ထောက်ရည်မနက်၄နာရီ၅မိနစ်လောက်ပါမှာနတ်တန်ဝင်ရေစကန်းကိုကြည်ရင်အေးဖွဲ့နေပီဒီအက်ဘောင်ဖွဲ့လာဝင်ပြီးတော့ရေစကန်းကိုလာဝင်ပြစ်တိုင်းတာပေါ့အဲ့ဒီမှာစစ်တပ်၄နဲ့လာပြီးတော့ဘုံကျဲတာပေါ့မှာဘုံကျဲတာကိုရွာတွေရောရက်ွက်တဲ့တနည်းလုံးပေါ့အနှံ့ပေါ့ဒီနေ့ဘုံကျဲတာပေါ့အဲ့ရက်ွက်တွေရောနေအိမ်တွေရောအကုန်လုံးဖတ်ချလဲဘုံကျဲတာပေါ့ရွာသားတွေကလည်းအူလမ်းပြပ
ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ဆိုပတ်မှာပါညာတိုင်းပြည်ကဘုတ်ကျင်းနေဆောင်မှုတွေဟာဥတီယာမဲ့ကြောက်လန့်တကြားပြင်းနေရပြီးအခုချိန်ထိကြွားရီနားကိုမကက်ရဲကြဘူးလို့လဲဆိုပါတယ်ဒီအတွက်လူခွင့်ရေးချောပမှုတွေစက်တိုက်ဖြစ်နေတယ်လို့လဲကရင်လူခွင့်ရေးဖွဲ့
ဆိုရသောအချိန်နေလို့ပဲပြောလို့ရမှာပေါ့နော်သူတကယ်ဒီဘေကင်းအောင်ချုံမှုရှိတာပေါ့နော်ဒီအဆက်မွေးဝမ်းကြောင်းပြုတ်ခွင့်အခွင့်အရေးလဲရှူပေါက်ခံရရတယ်လို့မျိုးဒီလူလာစာဖော်လာနေခိုင်ခွင့်တို့ကျွန်မရေးတင်ရေးလက်လက်မိနိုင်ခွင့်ခွင့်ရေးတို့ဒါတွေကနေ့စဉ်တူတူကနေအညတာရှူပေါက်ခံရတာပေါ့ဒီအချိန်လို့အခွင့်အရေးနေနေနဲ့အလားတူကရင်ပြည်နယ်ကော့ဂရိတ်မြို့နယ်အတွင်းမှာရှိတဲ့ကရင်ယ
ဘုံကျဲတက်ခိုက်မှုတွေလုပ်ခဲ့တယ်လို့လည်းဆိုပါရယ်ဒီအတွက်စာတင်ကြောင်းတစ်ကြောင်းနဲ့လူနေရင်တချို့ဘုံစံထိမှန်ပျက်စီးသွားခဲ့ရတယ်လို့လည်းဆိုပါရယ်အဲ့ဒီနေရာကလည်းလူရေထောင်ကန်းလောက်ထွက်ပြေးနေရပါတယ်စစ်ကောင်စီရဲ့လေကြောင်းတက်ခိုက်မှုတွေများတဲ့အတွက် KNU ထိတ်ချုပ်နယ်မြေခုနှစ်ခုထဲမှာစစ်ဘေးရှောင်၅သိန်းထက်မနည်းတိုးလာနေပြီးတိုက်ဆုံမှုတွေထိခိုက်ဒဏ်ရာရမှုတွေလည်းများလာတယ်ဆိုပြီးလူခွင့်ရေးဖွဲ့တွေကပြောဆိုကြပါတယ်ရှင်
ပကူတိုင်ကြောက်ကြီးမြို့နယ်ကရဲစခန်းဝင်တိုက်ခံရပြီးဒေသခံတောင်းချီထွက်ပြေးနေရတာကိုမိုင်းမှပြောပြခဲ့တာပါအခုလည်းကြားနယ်ချိတ်ဆက်နေတဲ့ရှမ်းတောင်ပိုင်းပင်လောင်းဒေသခံတချို့နေရက်ပြန်နိုင်ပေမဲ့တည်ငြိမ်မှုမရှိသေးတာပါစီးရီးတင်းမာနေတဲ့ရှမ်းပြည်တောင်ပိုင်းပင်လောင်းမြို့နယ်နန်းနေချေးရွာတောင်မဲသိန်းချေးရွာကဒေသခံတချို့နေရက်ပြန်လာနေကြတယ်လို့ဒေသခံနဲ့ဆစ်ဆောင်ကူညီနေသူတွေက VOA ကိုပြောပါတယ်ဒေသအခြေအနေတည်ငြိမ်တဲ့နေရက်တွေဆိုချေးရွာကိုပြန်လာအိတ်တောင်ရစိုက်ပြိုးကြပြီးပြက်ခတ်တန်တွေကြားရင်တော့ဘေးလျာကိုထပ်မံပြေးရှောင်ကြရမယ်လို့ဆိုပါတယ်။ယာယီပြန်လာနိုင်မယ်ဆိုပေမဲ့လုံခြုံမှုတော့မရှိသေးဘူးလို့ဒေသခံတွေကပြောဆိုတာကိုအခြေခံပြီးမဆုမုံပြောပြပေးပါအောင်ခင်ဗျာ။
တိုက်ပွဲတွေပြင်းထန်ခဲ့တဲ့ရှမ်းပြည်နယ်တောင်ပိုင်းပင်လောင်းမြို့နမ်နေချေးရွာတောင်မဲသိန်းချေးရွာကတချို့ဒေသခံတွေနေရက်ရင်းကိုပြန်လာနေကြပြီလို့ဒေသခံတဦးက VOA ကိုပြောပါတယ်။ကလေးတငယ်တွေနဲ့အသက်အရွယ်ကြီးရင်သူတွေကတော့စစ်ဘေးရှောင်နေတဲ့နေရာမှာပဲကြံနေခဲ့ကြတယ်လို့ပြောပါတယ်။ဒေသခံတွေဟာအခြေအနေတည်ငြိမ်တဲ့ရက်တွေဆိုရင်ကြေးရွာကိုပြန်လာပြီးတော့အိတ်တဲတောင်ယာစိုက်ပျိုးကြတယ်ပြစ်ခတ်တန်တွေကြာရင်တော့ဘေးလူရာကိုထပ်ပြီးတော့ပြေးရှောင်ကြတယ်လို့အခုလိုပြောပြပါတယ
်။နက်နက်တန်တွေတော့ကြာနေရတော့ဆိုပေမဲ့ဟိုပေါ့ခွာစိုက်ပြီးရမယ်ရှင်ရပြီဆိုခါက
ျဒေသခံပြောသွားတာကတော့လက်နက်တန်တွေကကြာနေရတော့မယ်ဆိုတော့ဒီအခုစိုက်ပြိုးရမယ်အချိန်ရောက်ပြီဆိုတဲ့အခါမှာတော့သူတို့ကရွာကိုပြန်တယ်အချိန်နေကောင်းတဲ့ရက်နည်းနည်းပြန်ပြီးတော့ငြိမ်တဲ့ရက်ဆိုရင်တော့သွားပြန်ပြီးတော့စိုက်ပြိုးကြတယ်ရွာထဲမှာပြန်အိတ်ကြတယ်အချိန်နေမကောင်းဘူးဆိုလို့ရှိရင်တော့ဒီကိုပြန်လာပြီးတော့အိတ်လိုက်ပင်လောင်းဘက်ကိုပြန်အိတ်လိုက်ဒီလိုပဲနေကြတာပေါ့ကလေးတငယ်တွေနဲ့အသက်ကြီးပိုင်းနေခါမှာတော့ပင်လောင်းမှာပဲနေခဲ့ကြတယ်။နည်းနည်းလေးပဲသွားနိုင်လာနိုင်လောက်တဲ့လူတွေပဲပြန်ကြတယ်ဆိုပြီးတော့ပြောခဲ့တာပါ။တောင်မဲသိန်းကျေးရွာနဲ့နီးစပ်တဲ့တောင်စလုံးကျေးရွာမှာတော့ပြစ်ခတ်တန်တွေကမဆဲသေးပါဘူး။စစ်ပြေးဒေသခံတွေယာယီနေအိမ်ကိုပြန်နေနိုင်ကြပြီဆိုပေမဲ့တနတ်တန်တွေကတော့ကြားနေရတာမို့အမြဲတမ်းစိုးရိမ်နေကြရတယ်လို့ပြောပါတယ်။
စိုးရိမ်မှာတော့ရှိတာပေါ့ဘာလို့သွားတက်နေကြားနေရတော့ဒီခါတော့
သူတို့ရဲ့စိုးရိမ်ချက်တွေကတော့ရှိတာပေါ့ဘာဖြစ်လို့လဲဆိုတော့အတန်တွေကကြားနေရတော့ခါကြတော့သတိနဲ့နေနေကြရတယ်။အခြေအနေမကောင်းရင်တော့ချက်ချင်းရှောင်မယ်အခြေအနေကောင်းရင်တော့ဒီတိုင်းပဲဆက်နေမယ်ဆိုပြီးတော့ပြောခဲ့တာပါ။ဒေသခံတွေစစ်ရှောင်နေတဲ့ကာလမှာတော့ရစရာမရှိအောင်အိမ်တိုင်းစစ်ဝင်ရောက်မှွေနှောက်ခံထားရတဲ့အကြောင်းပင်လောင်းစစ်ဆောင်ကူညီသူတူဦးကအခုလိုပြောပြပါတယ
်
အိမ်နိုင်အိမ်နိုင်မှာလုံးဝကိုအမွေခံထားရတယ်ဘာမှရစရာလည်းမရှိတော့ဘူးအိမ်နေဗီဒီယိုတွေစောင်းနေအကုန်လုံးမှွေထားပြီးတော့ဘာမှရစရာကိုမရှိတော့ပါဘူးဆိုပြီးတော့စစ်ဆောင်ကူညီသူကပြောခဲ့တာပါဘေးလူရာမှာစစ်ပြေးရှောင်နေရတဲ့ဒေသခံတွေဟာနီးစပ်ရာစာတင်ကြောင်းတွေဖုန်ကြီးကြောင်းတွေနဲ့ဆွေမျိုးတွေရဲ့နေအိမ်တွေမှာနေထိုင်နေကြရပြီးတော့တချို့ကတော့ယာယီမိုးကတဲလေးတွေထိုးပြီးနေကြရပါတယ်မိုးရင်းကာလမှာမိုးမလုံရင်းမလုံမှုတွေနဲ့ဂျင်းဆိုင်ကြုံတွေ့နေရပါတယ်။ဒါကြောင့်ချက်ပြုတ်ဖို့အတွက်အခက်အခဲဖြစ်နေကြတယ်လို့ပြောပါတယ
်။
သူတို့ချက်ပြုတ်တဲ့အခါမှာမိုးရင်းခါမှာတော့တိတ်ပြီးတော့အဆင်မပြေတာတွေရှိတယ်။စစ်ဆောင်တဲ့နေရာမှာယာယီတဲတွေပဲစောက်ပေးထားတာဆိုတော့ မိုးရွာတဲ့အချိန်မှာမိုးကမလုံမိုးမလုံတဲ့ခါကျတော့ချက်ပြုတ်ဖို့အတွက်အခက်အခဲဖြစ်နေတယ်ဆိုပြီးတော့သူတို့ကပြောသွားတာဖြစ်ပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်လောက်ကစစ်ကောင်စီဘက်ကထိုးစစ်ဆင်တာကြောင့်ကရင်ပြည်ပူပေါင်းတပ်ဖွဲ့တွေနဲ့တောင်မဲတင်းကျေးရွာတဝိုက်မှာနှစ်ဖက်တိုက်ပွဲတွေပြင်းထန်လာတာပါဒါကြောင့်တောင်မဲတင်းကျေးရွာပတ်ဝန်းကျင်ကလုံပြင်းကျေးရွာ၊နမ်နမ်းကျေးရွာ၊တောင်စလုံးကျေးရွာ၊မြောက်စလုံးကျေးရွာတွေအထိတိုက်ပွဲဧရိယာတွေကျယ်ပြန့်လာပြီးတော့ထောင်နဲ့ချီတဲ့ဒေသခံပြည်သူတွေဟာအိုးပြစ်အိမ်ပြစ်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေခဲ့ကြရပါတယ်။အခုရပိုင်နေမှာတော့တောင်မဲတင်းရွာ၊လုံပြင်းရွာ၊နမ်နိန်ရွာကဒေသခံတချို့အိမ်ကိုပြန်လာနိုင်ကြပေမဲ့လုံခြုံမှုမရှိကြသေးသလိုတောင်စလုံးနဲ့မြောက်စလုံးကျေးရွာဘက်ကဒေသခံပြည်သူတွေဟာလည်းအခုချိန်ထိနေရက်ကိုမပြောင်းနိုင်ကြသေးပါဘူးရှင်
။တရားနဲ့ချိန်ဆက်နေတဲ့ရှမ်းပြည်နယ်တောင်ပိုင်းပင်လောင်းဒေသခံရွာသားတချို့စိုက်ပျိုးခြင်းအတွက်နေရက်ကိုပြောင်းနေကြရပေမဲ့လုံခြုံရေးမရှိဘဲတနက်တန်တွေကြားရစဲစိုးရိမ်နေရစဲဖြစ်နေတာကိုမဆုမွန်ပြောပြခဲ့တာပါ။အခုလည်းစကိုင်းဘက်ကကလေးမြို့တောင်ပိုင်းကရေရှင်စစ်ဆောင်စခန်းမှာရိတ်ခါနေရှိပြောင်းနေရတာပါ။စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာရှိတဲ့ရေရှင်စစ်ဆောင်စခန်းမှာစားတောက်ရေးအတွက်ရိတ်ခါပြက်လက်နေပြီးရေအခက်ခဲတွေလည်းရှိနေပါတယ်။ဒီစစ်ဆောင်စခန်းမှာကလေးငယ်တွေပါဝင်စစ်ဆောင်သူဦးရေက2000နီးပါးလောက်ကိုရှိနေတာပါ။ဒီအကြောင်းမြန်မာနိုင်ငံတဲကသတင်းပေးပို့လာတာကိုအခြေခံပြီးကိုခင်မောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
။စကိုင်းတိုင်းကလေးမြို့နယ်ကရေရှင်စစ်ဆောင်စခန်းမှာပြီးခဲ့တဲ့မေလအစောပိုင်းကတည်းကရိတ်ခါပြက်လက်နေတယ်လို့ကလေးမျိုးနဲ့ဆစ်ဆောင်တွေကိုကူညီပေးနေသူကိုသူရင်စင်ကပြောပါတယ
်လက်တလောကချင်းနေမှာကတော့ကလေးနယ်မှာဆိုတော့အကြီးဆုံးဆစ်ဆောင်စခန်းပေါ့နော်ရေရှင်ဆစ်ဆောင်စခန်းပေါ့ရေရှင်ဆစ်ဆောင်စခန်းတို့ကြီးကြီးရကဖြစ်တယ်ရွာလုံးချက်မိရှုခံရတဲ့အခြေအနေနဲ့အာကြုံတွေ့ထားရကြဆစ်ဘေးဆောင်ရရလည်းကျွန်တော်တရွာလုံးပေါ့နော်တောတောင်ထဲမှာအားလုံးကြောင်းရှိကမှာဆစ်ဘေးဆောင်ရနှစ်နှစ်ပြီတော့နေကြရစ်ခါပိုင်းပေါ့နော်အဓိကစံပေါ့ဗျာစံပြက်လက်မှုနဲ့ငါးလပိုင်းစကရေရဆံပြက်လက်မှုနဲ့ကြုံတွေ့နေရကြ။အ
ဲ့ဒီရေရှင်ကျေးရွာနဲ့အနီးတစ်ဝိုက်မှာပြီးခဲ့တဲ့2022ခုနှစ်မေလအစောပိုင်းတုန်းကစစ်ကောင်စီတပ်နဲ့ဒေသခံတော်လှန်ရေးတပ်ဖွဲ့တွေအကြတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။တိုက်ပွဲ3ရက်ကြာဖြစ်ပွားပြီးတဲ့နောက်မှာရေရှင်ကျေးရွာဟာရွာလုံးကျွတ်မီးရှို့ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။အခုရေရှင်စစ်ဆောင်စခန်းမှာလူဦးရေ2000နီးပါးရှိပြီးကလေးငယ်တွေအတွက်ဖွင့်လှစ်ထားတဲ့စာသင်ကျောင်းတွေမှာကျောင်းသားဥယျာဉ်200ကျော်တက်ရောက်ပညာသင်ကြားနေတယ်လို့ပြောပါတယ်
။အဲ200ကျော်မှာကျွန်တော်တို့ကျောင်းသုံးပစ္စည်းပေါ့။ဟာလူအဲ့လူအစ်စ်တလေရှိတယ်ကြ။အဲလက်လက်တလုံးမှာကတော့ကျွန်တော်ကတော့အပြိပတ်မှာဗဏ္ဍာငွေရှာဖွေခံမှာပေါ့နော်။ဒီကျောင်းသား200ကျော်အတွက်ကျောင်းဆောင်900ဆောင်ပြီးဆောက်ပေးနေတယ်ကြ။အမိုးတွေအကြိုက်ပေါ့နော်လုံလုံချုံချုံနဲ့မိုးတွင်းမှာအကောင်းဆုံးပညာသင်ကြားနိုင်ဖို့ကြောင့်ကျွန်တော်ကတော့အကူအညီကမှကျွန်တော်အတိအောက်ပေးနေတယ်။သူ့ပင်မဲ့ရေရှည်အတွက်မှာကတော့ကျွန်တော်တို့ရေလိုအပ်ချက်တွေလည်းရှိနေကြ
။ကလေးငယ်တွေကို CDM ဆရာဆရာမတွေနဲ့စေတနာဝန်ထမ်းတွေပူးပေါင်းပြီးသင်ကြားပေးနေတယ်လို့သိရပါတယ်။ဆစ်ဆောင်နေသူတွေအတွက်ပြည်တွင်းပြည်ပအဖွဲ့တွေကနေအရင်တုန်းကလှဆင်ထောက်ပံ့တာမျိုးရှိပေမဲ့လည်းအခုနောက်ပိုင်းမှာအလှူတွေရပ်တန့်သွားလို့စားတောက်ရေးကျတဲနေကြပါတယ်။ရေလိုအပ်ချက်ကလည်းရေရှင်စစ်ဆောင်စခန်းရဲ့အဓိကအခက်အခဲဖြစ်နေပါတယ
်ရေရှင်စစ်ဆောင်စခန်းဆိုရင်ကျွန်တော်ရင်းအင်တန်ရှားပါးတွေကရေရမ်းခက်ခဲတဲ့စစ်ပီဆောင်စခန်းဖြစ်တယ်ရေတွင်းတူးရင်တော့မှကျွန်တော်တို့ရေတွင်းကိုကျွန်တော်တို့ရေဆုပ်စစ်နဲ့အသုံးပြုပြီးခါမှသာကျွန်တော်အသုံးပြုရတဲ့အခြေအနေမှာရှိနေတယ်က
ရွာလုံးကျွတ်မီးရှို့ခံလိုက်ရတဲ့ရေရှင်ရွာကန်တွေအမိုးကာနဲ့တဲထိုးပြီးကြုံရနေရတဲ့အခြေအနေမှာစားတောက်ရေးနဲ့ရေအခက်အခဲကအခုလက်တလောအဓိကလိုအပ်ချက်ဖြစ်ပါတယ်ကလေးငယ်တွေရဲ့စာသင်ဆောင်တွေလည်းမုံတိုင်းတန်ကြောင့်ပျက်စီးခဲ့ရပေမဲ့ပြန်လည်ပြုပြင်ပြီးသင်ကြားပေးနေပါတယ်စစ်ကောင်စီတပ်နဲ့ဒေသခံတော်လှန်ရေးအဖွဲ့တွေကြားစီရေးတင်းမာမှုတွေရှိနေတဲ့သခိုင်းတိုင်းမှာတိတွေ့တိုက်ပွဲမရှိတဲ့နေရာတွေမှာလည်းစစ်ကောင်စီဘက်ကအင်အားအလုံးရင်းနဲ့ရွာတွေထဲဝင်လာတာကြုံရတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ဖွဲ့တွေရွာထဲဝင်လာရင်ဒေသခံတွေဟာ3-4ရက်လောက်ထွက်ပြေးတိမ်းရှောင်နေကြရတာဟာလည်းပုံမှန်လိုဖြစ်နေတဲ့အခြေအနေပါထိတွေ့တိုက်ပွဲမရှိပေမဲ့လက်နက်ကြီးနဲ့ရန်တမ်းပစ်ခတ်တာတွေတောက်လျှောက်ရှိနေတယ်လို့လည်းပြောပါတယ်ခင်ဗျာ
ဆရာနာသိင်းပြီးမှစေအတင်းမှဆုံးဒေသတစ်ခုဖြစ်တဲ့စကိုင်းဘက်ကကလေးမြို့တောင်ပိုင်းကရေရှင်ဒုက္ခသည်စခန်းမှာ ရေခါရေပြက်နေတာကိုကိုခင်မောင်စုံမင်းပြောပြခဲ့တာပါအခုတော့မုံတိုင်းတန်ခမ်းရခိုင်မှာကြောင်းဖွင့်တာတပတ်ကြာပေမဲ့ကြောင်းမတရသေးသူများနေတာပါမုံတိုင်းတန်ခမ်းခဲ့ရတဲ့ရခိုင်မြောက်ပိုင်းမှာဇွန်လ1ရက်နေ့ကလေးကကြောင်းတွေပြန်ဖွင့်တာပေမဲ့တချို့ဒေသတွေမှာဒီနေ့အထိကြောင်းမတရသေးဘူးလို့ပညာရေးတာဝန်ရှိသူတွေကပြောပါတယ်လက်ရှိမှာတော့မုံတိုင်းကြောင်းပြတ်သွားတဲ့ကြောင်းတွေကိုပြန်ပြင်နေတာတွေရှိတယ်လို့လည်းပညာရေးဝန်ထမ်းတွေကပြောပါတယ်ဒီကြောင်းရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
ပြည်ကလေးလာကတိုက်ခိုက်ခဲ့တဲ့မောခာမုံတိုင်းကြောင့်နေအိမ်တွေစာတင်ကျောင်းတွေတိမ်းနေချီပျက်စီးခဲ့ရတဲ့ရခိုင်မြောက်ပိုင်းမှာကျောင်းဖွင့်ထားတာတပတ်ကြာတဲ့အထိကျောင်းလုံးဝမတက်ရသေးတဲ့ဒေသတွေရှိသလိုစာတင်ကျောင်းတွေလည်းပြန်မပြင်ရသေးဘူးလို့ရခိုင်ကဝမ်လက်ဖောင်ဒေးရှင်းဒါရိုက်တာကိုခိုင်ကောင်းဆန်ကပြောပါတယ
်ချက်ချင်းကြီးပေါ့ဇန်နဝါရီလနေ့မှာကျောင်းဖွင့်လေဆိုပေမဲ့လို့မဖွင့်နိုင်တဲ့ကျောင်းတွေအများကြီးတွေ့ရပါတယ်သူတစ်ပင်ဒီစစ်တွေမျိုးပေါ်မှာဆိုရင်တော့ရွှေပြည်သာတို့ကျေတော်တို့နောက်ပြီးတော့ဒီအနောက်ဆက်ပြောင်းပေါ့နော်အဲ့လိုပုံလာတဲ့စာစင်ကြောက်တွေတချို့လေတွေ့ရတာပေါ့တချို့လေအထက်တန်းနေတဲ့စိတ်ကြောက်တွေပေါ့ခေါင်းမိုးကုတီလုံးလုံးမပြီးသေးဘူးပေါ့ဘာကြောင့်လဲလို့ပြောရင်တော့ဒါကဒီစစ်စစ်ပေါ့နော်ဒီ loyalty physicality အာဆူဆောက်ရတာရဲ့နောက်ပြီးတော့သွတ်တန်ပေါ့အဲ့ဒါသွတ်အဲပြောင်းပေါ့လေအဲ့ဒါ move သွတ်တယ်ဒါလူလူကူဝင်လို့မရနိုင်ဘူးပေါ့အဲ့ဒါဒီကြောင်းလက်ရှိအချိန်တွေမှာတချို့ကြောက်တွေဖွင့်နိုင်တယ်လို့တချို့ကြောက်အများစုကတော့မဖွင့်နိုင်သေးဘူးဆိုတာကြားသိရပါတယ်ပေါ့ကျွန်တော်တို့အနေနဲ့တော့ဟုတ်ကဲ့
မုံတိုင်းကြောင့်ရခိုင်မှာစစ်တွေကြောက်တော်မြောက်ဦးပုံနှကျွန်းပေါက်တော်ရသေးတောင်ဘူးသီးတောင်မောင်းတော်စားတဲ့မြို့နယ်တွေကစာတင်ကြောင်းတွေတော်တော်များများပျက်စီးသွားခဲ့ပါတယ်လက်ရှိမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေလုပ်နေကြတယ်ဆိုပေမဲ့စာတင်ကြောင်းတွေကိုပြင်ဆင်တဲ့အပိုင်းမှာအားနည်းမှုတွေရှိနေတာတွေ့ရပါတယ်ရသေးတောင်မြို့နယ်ဦးကကြေးဝါမှာဆိုရင်လေဒီကနေ့အထိစာတင်ကျောင်းတွေမပြင်ရသေးတယ်လို့ကျောင်းသူကျောင်းသားတွေလည်းတယောက်မှကျောင်းမတက်ရသေးဘူးလို့ပညာရေးဝန်ထမ်းတို့ကပြောပါတယ်
။ဟောကျောင်းကတော့မတားရသေးဘူးကောကျောင်းတန်းကလေးတွေနေမဲ့နေရာမှမရှိတာကျောင်းကအကုန်လုံးပြိုတော့တာပြီးတော့ခေါင်းကြီးရောက်တယ်လေအကုန်လုံးပြိုတော့တယ်လေအဲ့ဒါကြောင့်မို့ကလေးတွေကကျောင်းမတားသေးဘူးကျောင်းတို့လာခိုင်းတာ
ဒါအပြင်ပုံနှကျုံမြို့နယ်အတွင်းကတော်ဖြားချောင်းဒေသမှာလည်းစာတင်ကျောင်းတွေအားလုံးနီးပါးမုံတိုင်းကြောင့်ပျက်စီးသွားတာလည်းဖြစ်ပါတယ်။တော်ဖြားချောင်းဒေသပိုးရှိပြင်ကျေးရွာမှာတော့ဇွန်လ1ရက်နေ့ကလေးကကျောင်းဖွင့်ထားပေမဲ့အထက်တန်းလောက်သာကျောင်းတက်နိုင်သေးတာပါ။လက်ရှိမှာတော့ပျက်စီးသွားတဲ့ကျောင်းတွေကိုဒီကနေ့ကစပြီးတော့ပြုပြင်ပေးနေပြီးလာမယ့်တနင်္လာနေ့လောက်မှာကျောင်းသူကျောင်းသားအားလုံးကျောင်းတက်နိုင်လိမ့်မယ်လို့ကျောင်းတာဝန်ခံတဦးဖြစ်တဲ့ဦးကန့်သေးလင်းကပြောပါတယ်
။ခေါင်းမိုးတွေပါတော့အကုန်လုံးမိုးတွေရွှဲပြီးတော့ပြင်လို့မရဘူး။အောက်ထက်မှာလေးကန်းလောက်ကိုကျွန်တော်တို့အချက်တန်းပန်းကိုဂျွန်နတ်ရန်နေရာဆက်ပြီးတော့တခါတည်းတခြားစာတင်နေပါလိခင်ဗျာ။ဒါပေမဲ့ဒီအမေရိကန်နဲ့မူလတန်းကိုကြာတော့ဒီလိုတနေရာလေးမရှိသေးဘူး။ကျောင်းကအကုန်လုံးအမိုးတွေပါတော့တာကိုဒီလောလောဆယ်မှာတော့ကျွန်တော်တို့ကျောင်းမှာမနေ့ကဒီဆောက်လို့သမားတွေရောက်ပြီးတော့ဆက်ပြီးပြည်ပြင်းနေကြပါတယ်။အဲတော့အလေးရမ်းနဲ့အထက်တန်းကြတော့ဒီလာမယ့်မန်းရက်လောက်စပြီးတော့စပင်ကြည့်မယ်လို့ကျွန်တော်တို့ခံမှန်းတာပါတယ်
ရခိုင်ပြည်နယ်ပညာရေးဌာနရဲ့စီရင်အရာပြည်နယ်အတွင်းမှာကျောင်းပေါင်း 3,000 ကျော်ရှိတဲ့အထက်ကပြီးခဲ့တဲ့ဇွန်လ1ရက်နေ့မှာကျောင်းပေါင်း 2,000 ကျော်ဖွင့်လှစ်ခဲ့ပါတယ်။ကျန်တဲ့ကျောင်းတွေကိုတော့လာမယ့်ဇွန်လတတိယအပတ်လောက်မှာဖွင့်လှစ်နိုင်မယ်လို့စစ်ကောင်စီပြောခွင့်ရကပြောဆိုထားတာပါ။ရခိုင်မြောက်ပိုင်းမှာမုံတိုင်းရောက်နေအဆောက်အဦး 2,000 ကျော်ပျက်စီးခဲ့ပြီးလူတသန်းလောက်မုံတိုင်းဒဏ်သင့်ပြီးဒုက္ခရောက်နေကြပါတယ်။လက်ရှိမှာတော့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေကြပေမဲ့မုံတိုင်းဒဏ်သင့်ပြည်သူတွေလုံခြုံတဲ့အမိုးကအောက်ကိုရောက်ဖို့ခက်ခဲနေဆဲဖြစ်ပါတယ်ခင်ဗျာ။
မုံတိုင်းတန်ခမ်းရခိုင်မှာကျောင်းဖွင့်တာတစ်ပတ်ရှိပေမဲ့ကျောင်းမတရသေးသူအများပြားရှိနေသေးတာကိုကိုစံကျော်ပြောပြခဲ့တာပါ။ပေါ်ရူညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ဒါပေမဲ့မကြခင်မှာ editor နဲ့ Sunigan နောက်လူတုနဲ့ကျမ်းမာရေးအားကစားကန္တာစတဲ့ပတ်စဉ် season တွေရှိသေးတာမို့ဆက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွေ့ဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTEL 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖ ဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်စုစီတည်မှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအိတ်ခဲ့ပါတယ်နော
် VOA American တိုင်းရဲ့ဆွန်လ9ရက်ပို့ဒုညပိုင်းရေဒီယိုစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကပါည10နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာပါမကြာခင်ထုတ်လွှင့်ပေးမဲ့စီစဉ်တွေမှာတော့ဗိုလ်ဓူးညတိုင်းပြောပြနေကြအက်ဒီတာနဲ့ဆွေနေကမ်းမှာဦးတမောင်တန်းပြောပြထားတာနောက်ဒေါက်တာသန့်စော်ရဲ့လူထုနဲ့ကြံမာရေးနောက်ကိုရရန်ရဲ့အားကစားကန္တာအပတ်စဉ်စီစဉ်တွေကိုစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးကတော့အက်ဒီတာနဲ့ဆွေနေကမ်းပါနိုင်ငံတကာအကူအညီနဲ့နိုင်ငံချစ်ကပ်မှုခေါင်းစဉ်နဲ့သုံးသပ်ထားပါတယ်မူခါမူတိုင်းသင့်ဒေတာတွေကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့သွားရောက်ခွင့်ရရေးဟာရေးပေါ်လိုအပ်ချက်ဖြစ်တယ်လို့ကုလ UNDP ဌာနကိုယ်စားလှယ်ကပြောတာကိုဂျနီဗာကုလသမဂ္ဂအင်တာနက်ဆမ်မနာမှာဇွန်လ2ရက်နေ့ကဖော်ပြခဲ့ပါတယ်လူသားချင်းစာနာထောက်ထားရေးအကူအညီပေးတာတွေကိုစီးရေးနိုင်ငံရေးရမချီးကပ်ဖို့အချိန်ဖြစ်တယ်လို့လည်းသူကပြောပါတယ်ဒီတစ်ပတ်အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာဥတ္တမောင်တန်းကိုမမျှသစေအောင်ဆွေးနွေးထားပါတယ်ခင်ဗျာ
လာပါဦးတင်မောင်တန်းရှင
်ဟုတ်ကဲ့မင်္ဂလာပါခင်ဗျ
ဒီမြန်မာနိုင်ငံမှာမောခမုံတိုင်းတန်တင်တဲ့နေရာတွေကိုပေါ့နော်နိုင်ငံတကာအတိုင်ဝမ်းနေနဲ့သွားရောက်ခွင့်ရဖို့ဟာအရေးပေါ်လိုအပ်ချက်ဖြစ်တယ်ဆိုပြီးတော့ UNDP ဌာနကိုယ်စားလှယ်ကဒီဂျနီဗာကုလသမဂ္ဂဆမျက်နှာမှာဇွန်လ2ရက်နေ့ကဖော်ပြခဲ့ပါတယ်နော်နောက်ပြီးတော့ဒီမြန်မာနိုင်ငံမှာဒီအကူအညီပေးတာတွေကိုတဲ့အခုချိန်မှာစီးရေးအရနိုင်ငံရေးအရမချင်းကပ်ဖို့လိုတယ်လို့လည်းသူကပြောပါတယ်အဲ့တော့ဒီပေါ်မှာလူအမြင်ရှိပါလေ
အဓိကကတော့နိုင်ငံရေးစီရေးရမချင့်ကပ်ဖို့လိုတယ်ဆိုတော့ချက်ကအဓိကဖြစ်မယ်ထင်တယ်เนาะကျန်တဲ့သွားရောက်ခွင့်မရတာကတော့အဲ့ဒီအောက်မှာရှိနိုင်မယ်လို့ကျွန်တော်ထင်တယ် UNDP ကိုယ်စားလှယ်ပြောတာကသင့်တယ်လို့ကျွန်တော်ထင်ပါတယ်ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့ဒီမုံခါမုံတိုင်းတန်သင့်တဲ့နေရာတွေချီရခိုင်မကွေးစခိုင်ပေါ့เนาะဒီနေရာတွေကလက်နက်ကင်တော်လန်ရေးဖြစ်ပွားနေတဲ့နေရာတွေပဋိပက္ခတွေမြင်မြင်ပြီးပေါ့နော်ကျွန်တော်ထင်တယ်စစ်ကောင်စီကစစ်ရေးရပို့ပြီးကြီးလိုက်မယ်ထင်တယ်သူတို့ရဲ့စစ်ရေးချင်းကပ်ပုံကလည်းမြေလျံဖြတ်လေးပြကျွန်တော်တို့စစ်ရေးချင်းကပ်ပုံဖြစ်တယ်เนาะအင်္ဂလိပ်လိုတော့ Scotch Art Operation ပေါ့เนาะဆိုတော့ဒီလိုကိစ္စတွေမှာဆိုလို့ရှိရင်များသောအားဖြင့်သူတို့ဒီအဲ့ဒီဒီရန်သူပေါ့နော်စစ်ကောင်စီရဲ့ရန်သူတနည်းပြောလို့ရှိရင်အဲ့ဒီဒေတာမှာရှိတဲ့ PDF တွေเนาะစာနာရိတ်ခါအထောက်ပံ့အကုန်လုံးမရဖို့အတွက်ဒါလုပ်တယ်เนาะဂျီနီးကိုတုံးနေတဲ့အတွက်ကြောင့်မို့လို့ဒီကုလသမဂ္ဂနဲ့နိုင်ငံတကာအတိုက်ဝင်းကနေမှเนาะဘိုခါမုန်တိုင်းနဲ့ပတ်သက်ပြီးကျွန်တော်တို့အရေးပေါ်အခုညီတွေပြေးကျင်နေဆိုတဲ့အခါကျတော့ဒါစီရေးရသူကခွင့်ပြုဖို့တော်တော်ကြီးခက်နေတဲ့အနေထားမှာရှိတယ်လို့ထင်တယ်အာဆီယံရဲ့လူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့အထူးသဖြင့်ဒီအိုးအိမ်စုခွာထွက်ပြေးနေထိုင်ကြတဲ့သူ IDP တွေကိုပေးဖို့ဆိုတဲ့အခြေအမှလည်းမပေးတာဒါကြောင့်ဖြစ်တယ်လို့ကျွန်တော်ထင်တယ်
အဲ့တော့ဒီမှာပါဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့ NGO တွေရဲ့ဥပဒေဆိုတာကဘာလို့ဆူလို့ရပါလဲ
ဟုတ်သူကဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပတ်သက်ပြီးတော့လေသူကကျွန်တော်တို့ဟိုစိုးရိမ်မကင်းဖြစ်နေတာလည်းရှိတယ်အဲ့တော့မတ်လ24ရက်နေ့မှာနိုင်ငံတကာအဖွဲ့အစည်းတွေကိုဒီကတ်တပ်ဖို့ပေါ့ဒါမှမဟုတ်နိုင်ငံတကာအဖွဲ့အစည်းတွေရဲ့နဲ့ပတ်သက်တဲ့ဥပဒေတရားကိုသူတို့စဉ်းစားခဲ့တယ်စဉ်းစားဖို့အတွက်ကော်မတီတစ်ခုဖွဲ့ခဲ့တယ်အဲ့ဒီမှာကျွန်တော်သတိထားမိတာကဘာဖြစ်လဲဆိုတော့ဥက္ကဋ္ဌကရဲချုပ်ကိုဥက္ကဋ္ဌဖြစ်တယ်ထားရဲမှုချုပ်ကိုနော်ကျွန်တော်တို့အတွင်းဘူးကလည်းရဲရပဲဆိုတော့ဒါကတော်တော်လေးကျွန်တော်တို့ဟိုအရင်အစိုးရတွေလောက်ခဲ့ပုံနဲ့နည်းနည်းခြားနာတယ်အရင်အစိုးရတွေကနိုင်ငံတကာအဖွဲ့အစည်းတွေနောက်အရေးပါဆိုင်ရာအဖွဲ့အစည်းတွေဥပဒေတွေကိုရေးဆွဲတဲ့အခါမှာတကယ်ကြိုက်တွေ့လားအထွေထွေအုပ်ချုပ်ရေးဌာနကနေအဓိကထားပြီးကြိုက်တွေ့ခဲ့အခုကြတော့လက်နက်ကိုက်တပ်တွေရဲ့အောက်ကနေမှဒီဟာကိုကြိုက်တွေ့တော့မယ်လို့ဆိုတဲ့အတိတ်ပဲထွက်လာတယ်ဒါကနိုင်ငံရေးကိုလည်းစုံတရာထင်ရနေတယ်လို့ကျွန်တော်ထင်တယ်ဘာကြောင့်လဲဆိုတော့စစ်တပ်ကများသောအားဖြင့်စဉ်းစားတဲ့အခါမှာဒီအမျိုးသားလုံချုံရေးပေါ့စီမံကိန်းရဲ့အောက်ကနေထားပြီးစဉ်းစားတာများတယ်အဲ့တော့အလိုမျိုးသားလုံချုံရေးစီမံကိန်းမှာလည်းသူက60ခုနှစ်တည်းတည်းကသတ်မှတ်ထားခဲ့တာကเนาะကျွန်တော်တို့အနောက်နိုင်ငံတွေကရန်သူဖြစ်တယ်เนาะအဲ့ဒီအဓိကရန်သူဟာကုလသမဂ္ဂအလံတော်အောက်ကနေမှတိုင်းပြည်တွေကိုဝ ဝင်ရောက်ကျူးကျော်လာနိုင်တယ်ဆိုတဲ့ဒါအယူအဆ99နှစ်တွင်မှာရှိခဲ့တယ်ဒါကြောင့်မို့လို့ဒီစဉ်းစားပုံအရတစ်ဖက်မှာလည်းနိုင်ငံရေးအရကလည်းကျွန်တော်တို့လက်ရအမျိုးသားရေးဝါဒเนาะနောက်အတွင်းထဲကိုကြည့်တယ်အပြင်ကိုကြည့်လာတဲ့အတွင်းထဲကိုပို့ပြီးကြည့်တဲ့ဟာဆိုတဲ့နိုင်ငံရေးလမ်းကြောင်းကိုသွားနေတဲ့အတွက်ကြောင့်မို့လို့အဲ့ဒီနိုင်ငံရေးကိုအာဏာရယူပြီးလုတ်ကင်ဖို့လဲအစိုးရကရည်ရွယ်ပုံရတယ်ဒါကြောင့်မို့လဲเนาะအာဏာသိမ်းတယ်ဖွဲ့စည်းပုံအခြေခံဥပဒေရဲ့ကတရဲ့ကျွန်တော်တို့မှာပါတဲ့ရွေးကောက်ပွဲအဲ့ဒီရွေးကောက်ပွဲကိုလည်းကျွန်တော်တို့အချိုးကျကုစားပြုရွေးကောက်ပွဲကိုသွားနေတယ်စားဖြစ်နိုင်ငံရေးခြေလှမ်းတွေကိုလည်းတွေးရတဲ့အတွက်ကြောင့်မို့လို့เนาะဒါကနိုင်ငံတကာအဖွဲ့အစည်းတွေအတွက်အင်မတန်ကြီးမားတဲ့စိန်ခေါ်ချက်ဖြစ်တဲ့အာဆီယံအပါအဝင်ပေါ့เนา
ะအခုဒီစစ်ကောင်စီကစိုးရိမ်နေတယ်လို့မျိုးပေါ့အကူအညီတွေကိုနိုင်ငံရေးအရအသုံးချတာမျိုးရှိခဲ့ဘူးပါသလားရှိရောရှိနိုင်ပါသလ
ားနိုင်ငံရေးနဲ့တော့အကူအညီကလည်းမခင်ဘူးပေါ့เนาะဘာလို့လဲဆိုတော့ဒီနှစ်ခုခွဲပြောရမယ်ထင်တယ်ပထမတစ်ခုကလူသားချင်းစာနာထောက်ထားရေးအကူအညီနဲ့တာမန်နိုင်ငံရေးနိုင်ငံတကာအကူအညီပေါ့လူသားချင်းစာနာထောက်ထားရေးကတော့များသောအားဖြင့်အရေးပေါ်အခြေအနေတွေတဘာဝဘေးအန္တရာယ်တွေလူကြောက်ဖြစ်တဲ့အန္တရာယ်တွေပေါ့ဝင်ပေါ့နော်ဆိုတော့အဲ့ဒီလိုအန္တရာယ်တွေကြောက်ဖြစ်လာတဲ့ကျွန်တော်တို့အရေးပေါ်လူတွေရဲ့လိုအပ်ချက်အဲ့ဒီထက်မှကျွန်တော်တို့အိုးအိမ်စုခွာထွက်ပြေးတဲ့ IDP တွေလည်းပါတယ်ပေါ့နော်ဆိုတော့အဲ့ဒီလိုကိစ္စတွေကိုအကူအညီပေးတဲ့အခါမှာတော့နိုင်ငံရေးကိုသိပ်ပြီးတော့ဆောင်ပေးလိမရှိဘူးပေါ့နော်ဒါဖြစ်ရင်ရိုးရိုးတမကူကြီးအောင်ဆောင်ပေးလိရှိသလားဆိုတော့နိုင်ငံရေးကိုဆောင်ပေးတယ်လို့တော့မဟုတ်ဘူးဒါပေမဲ့နိုင်ငံတွေကိုကူညီတော့မယ်ဆိုလို့ရှိရင်သူတို့ရဲ့ဒီနိုင်ငံရေးနဲ့လုံခြုံရေး view ဟာကြီးတစ်ခုလုံးရဲ့နဲ့ဆက်နွယ်ပြီးစဉ်းစားပြီးတော့မှပဲဒါအကူအညီပေးဒါ budget တွေကိုချထားတာများတတ်တယ်ပေါ့နော်ဒါကြောင့်မို့လို့အဲတနည်းတဖို့အဖြစ်တော့နိုင်ငံရေးနဲ့ပတ်သက်သလားဆိုရင်ပတ်သက်တယ်ဒါပေမဲ့နိုင်ငံရေးကိုအသုံးချပြီးတော့ဒါကတော့နှောက်ရှက်မယ်ဆိုတဲ့ဟာမျိုးတော့မဟုတ်ဘူးလို့ကျွန်တော်ထင်တယ
်အဲ့တော့အရင်အစိုးရရဲ့လက်ထက်မှာလည်းဒီလိုအကူအညီပေးရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ NGO တွေကဆန္ဒပြခဲ့တာရှိပါတယ်အဲ့လိုဆန္ဒပြပွဲတွေကိုအလှရှင်နိုင်ငံတွေကထိန်းချုပ်တယ်ဆိုပြီးတော့ထင်မြင်ချက်တွေလည်းရှိပါတယ်ဒီပေါ်မှာဘယ်လိုမြင်ပါလဲ
အဲ့ဒီလိုအလှရှင်နိုင်ငံတွေကနေပါဒီဆန္ဒပြပွဲတွေကိုတိုက်ရိုက်ဖန်တီးတာထိန်းချုပ်တာမျိုးတော့မဟုတ်ဘူးဗျနော်ဥမာအားဖြင့်ဆိုလို့ရှိရင်ကျွန်တော်တို့ဒီသူကခုနပြောတဲ့ခေါင်းစဉ်အောက်မှာအလူရှင်တွေကနိုင်ငံကဒါသူချမှတ်ထားလိုက်ပြီဆိုလို့ရှိရင်ဥမာအားဖြင့်ဒီမိုကရေစီဒါမှမဟုတ်လို့ရှိရင်ကျွန်တော်တို့ဒီလွတ်လပ်စွာပြောဆိုခွင့်ဆိုတဲ့အောက်မှာချထားပြီဆိုလို့ရှိရင်သူကအဲ့ဒီပတ်စံကိုဥမာ25တန်းချလိုက်တယ်ဆို25တန်းကိုစီမံခန့်ခွဲဖို့အတွက် management လုပ်တဲ့အဖွဲ့စီမံခန့်ခွဲမဲ့အဖွဲ့တစ်ခုကိုသူတို့ကတန်တာခေါ်လိုက်ပါအဲ့တော့တန်တာဝင်ရတယ်ဝင်ပြီးတဲ့အခါမှာအဲ့ဒီခေါင်းစဉ်အောက်မှာအဲ့ဒီခေါင်းစဉ်ကိုချထားပေးတဲ့အခါမှာလဲဒါအမအမေရိကန်ဆိုရင်အမေရိကန်ပြည်တော်စုရဲ့ညီမချက်ကဘာလို့ရှိတယ်မူဝါဒပေါ့ဒီမိုကရေစီဖြစ်ပေါ်တိုးတက်မှုလို့ဘာလို့ဒါလို့လေတမဂျေဘူးရကြတဲ့ဟာတွေပြထားအဲ့ဒါကိုဘလို့ကောင်းတဲ့ဖော်မလဲဆိုတော့အဲ့ဒီအဖွဲ့တွေကလိုက်လံစုံစမ်းမေးမြန်းပြီးတော့မှတခါသူတို့ကနေအဆိုပြုလာဘူးဒါတင်ရတယ်တင်ရတဲ့ထက်ကလေသူတို့ကတယောက်ကိုရွေးတယ်ရွေးပြီးတဲ့အခါကျမှကျွန်တော်တို့အရက်ပဲ့အဖွဲ့စီတွေကိုခေါ်လိုက်တယ်ခေါ်တဲ့အခါမှာအရက်ပဲ့အဖွဲ့စည်းပေါ့ ground မှာလုံနေတဲ့လူကဒီရမွေရှောက်ရတဲ့အခါမှာ3လနဲ့6လထိကြာတတ်ပါတယ်။များသောအားဖြင့်ရွေးချယ်တဲ့အဖွဲ့ကလည်းတော့ခုနပြောတဲ့မှာ American ဆို USAID အပါမယ်။ British ဆိုရင် defect လို့ခေါ်တာပါမယ်။ဒီကပုံကူတယောက်ပါမယ်။ပြီးရင်ခုနစီမံခန့်ခွဲတဲ့အဖွဲ့ကလူတွေပါမယ်။ပြီးရင် board အဖွဲ့ဆိုတော့အဖွဲ့စည်းထားတယ်။ board အဖွဲ့ဟာအဲ့ဒီတိုင်းပြည်မှာရှိတဲ့အထင်ကရလူတွေပြီးရင်အငိမ့်စားအရက်ပဲ့အဖွဲ့စည်းတွေမှာလုပ်ခဲ့တဲ့သူတွေနဲ့ဖွဲ့စည်းထားတယ်။သူတို့ကနေပြန်ပြီးတော့ခုနအောက်ခြေကတင်ပြတဲ့အစုပြုချက်တွေကိုသူတို့ကနေပြန်ပြီးတော့ရွေးပါတယ်ရွေးတဲ့အတွက်ကြောင့်ဒီဖြစ်စဉ်က3လနဲ့6လတော့ထိကြတတ်တယ်ဒါမဲ့စောစောဆန္ဒပြပြီဆိုတဲ့အခါကျတော့เนาะဒါဆိုရင်အဲ့ဒီလိုဆန္ဒပြမှသူကရော့ပတ်စာဆိုပြီးသွားပြတာမျိုးဒီလိုလုပ်လို့လောက်တာမျိုးတော့မရှိပါဘူးเนาะခုနအစုပြုထားတဲ့အဖွဲ့အစည်းတွေကသူတို့ရဲ့အစီအစဉ်ထဲမှာ advocacy လို့ပြောတဲ့စော်စီယုံရေးပေါ့ဥမာအဖြစ်တဘာဝပတ်ဝန်းကျင်အတွက်လှုပ်ရှားနေတဲ့အဖွဲ့ဆိုရင်တဘာဝပတ်ဝန်းကျင်အတွက်ကျွန်တော်ဒီအနာပိုင်အဖွဲ့စည်းတွေကိုလည်းစီယုံဖို့အတွက်စီယုံရေးစည်းရင်နောက်လူထုကိုစီယုံရေးစည်းအစရှိတဲ့ဒီအရာတွေတင်ထားအဲ့ဒီစည်းရိမ်ထဲကနေပဲဆန္ဒပြတာမပြတာကဆန္ဒပြတယ်ဆိုတာကတော့ advocacy လို့ပြောတဲ့စော်စီယုံရေးနီးတာတက်ပဲဖြစ်တယ်နော်ဒီဆန္ဒပြဖို့လည်းအဲ့ဒီအဖွဲ့ကရမွေရှာပြီးတောင်းတာမဟုတ်ဘူး နော် advocacy လုပ်ဖို့အဲ့ဒီမှာ advocacy လုပ်တဲ့အခါမှာလဲဆန္ဒဒီအောက်ခြေအဖွဲ့ကြီးကဒါတော့ငါတို့ဒီလမ်းလျှောက်ပြီးလမ်းပေါ်ထွက်မှပဲရတော့မယ်ဒီကိစ္စကိုတတိထားမိလိုက်မယ်သူတို့စဉ်းစားလိုက်မယ်ဆိုရင်သူတို့ကလမ်းပေါ်ထွက်တာပဲနော်ဒါကဒါကြောင့်မို့ဒါကလုပ်ငန်းတဘာဝဖြစ်တယ်ဒီအတိုင်းပဲဖြစ်နေကြတယ်ဆိုတော့အဲ့တော့ကြောင့်ဟာငါတို့ကတော့ဆန္ဒပြမယ်မင်းဆန္ဒပြกว่าဆိုပြီးပတ်စံပေးတာမျိုးမဟုတ်ပါဘူးဒါကလူအများအထင်တွဲနေတာပါ
အဖွံပြိုးစဲနိုင်ငံနေမှာရောနိုင်ငံတကာအကူအညီတွေပေါ်မှာဘယ်လိုသဘောမျိုးရှိပါလဲ
ဟုတ်တယ်နိုင်ငံတကာအကူအညီတွေပေါ်မှာဖွံ့ဖြိုးစဲနိုင်ငံတွေများသောအားဖြင့်တော့သူတို့ဒါတောင်ပိုင်းနိုင်ငံတွေပေါ့နော်မြောက်ပိုင်းနိုင်ငံဆိုတာကတော့ဒါဖွံ့ဖြိုးပြီးနိုင်ငံတွေပေါ့နော်များသောအားဖြင့်ကတော့တောင်ပိုင်းနိုင်ငံတွေဟာပတ်စံချီးရတယ်အတိုးပေးရတယ်မြောက်ပိုင်းနိုင်ငံတွေဟာပတ်စံကိုချီးတယ်သူတို့ကအတိုးကိုရနော်အဲ့တော့ဒီမြောက်ပိုင်းနဲ့တောင်ပိုင်းနိုင်ငံတွေမှာအများသောဖြင့်သူတို့ဒီမဖွံ့ဖြိုးမတိုးတက်ကြဘူးမတိုးတက်တဲ့ကြောင့်အကူအညီလိုအပ်တယ်အကူအညီတချို့ကလည်းဒီအကူအညီကိုအလွဲသုံးစားလုပ်တာတွေရှိတယ်တချို့ကလည်းအကူအညီကိုအသုံးချပြီးအောင်မြင်သွားတာတွေရှိတယ်အဲ့တော့သူတို့အမြင်ကတော့နော်ဒါကသူတို့ရဲ့နိုင်ငံရေးကိုစီးယုံတာဖြစ်တယ်အထူးသဖြင့်စီးရေးတိုက်ပွဲကာလဆိုရင်တော့ဆိုဗီယက်အုပ်စုနဲ့ကျွန်တော်တို့အမေရိကန်အုပ်စုပေါ့အဲ့တော့ဒီထဲမှာပါဖို့စီးယုံကြတာပေါ့နော်ဒါမှမဟုတ်လို့ရှိရင်လည်းဘာအမေရိကန်လက်ရှိအနေထားအမေရိကန်ရဲ့အနေထားပြောရင်ဒီမိုကရေစီနဲ့လူ့ခွင့်ရေးဖြစ်ပေါ်တိုးတက်မှုကိုအားပေးတယ်။ဒါကြောင့်မို့ဘိုင်ဒန်ရဲ့ဆိုးရရဲ့မူဝါဒအတိုင်းပဲဒီအတွက်သူအခုညီတွေချထားပေးမယ်ပေါ့။နော်ဒါဒီအမေရိကန်ရဲ့စံနှုန်းလည်းဖြစ်တယ်ဆိုတော့အယူအဆပုံမှာအခြေခံတယ်။ဒီတောင်းကကြည့်မယ်ဆိုရင်တော့ဒါအမေရိကန်မှမဟုတ်ဘူးတရုတ်လည်းဒီတိုင်းပဲရုရှားလည်းဒီတိုင်းပဲ။နော်ဆိုတော့ဒါဒီတကယ်ဖြစ်ရဖြစ်ပါတယ်။အဲ့ဒီထက်မှပဲနော်ဒီဖွံ့ဖြိုးစဲနိုင်ငံတွေကမိမိနိုင်ငံတိုးတက်ရေးအတွက်စီမံခန့်ခွဲကြရတာပေါ့နော
်အခုမြန်မာနိုင်ငံအခြေအနေမျိုးမှာပေါ့ဘာဝဘေးအန္တရာယ်တွေကိုကြုံရတဲ့ဒုက္ခတွေတွေရှိတယ်နောက်စစ်ဘေးရှောင်ဒုက္ခတွေတွေရှိတယ်သူတို့စီကိုအကူအညီတွေကိုနိုင်ငံတကာထိထိရောက်ရောက်နဲ့အမြန်ဆုံးပေးနိုင်ဖို့ဆိုရင်ဘယ်လိုအကြံပြုပေးချင်ပါလဲ
ဝဒါတော်တော်လေးစိတ်ခေါ်ချက်ချင်းပါတဲ့အချက်ဖြစ်တယ်နော်စစ်တပ်ကငါနိုင်ဒီမြန်မာနိုင်ငံအတွက်နိုင်ငံဖွံ့ဖြိုးတိုးတက်ရေးကိုဘာတွေလုပ်မှလဲဘလို့သွားမှလဲအားလုံးပေါင်းဝင်အောင်ဘလို့နီးလန်းနဲ့လုပ်မှလဲဆိုတော့ပြန်လည်သုံးသပ်ချက်မရှိသေးပဲမရှိသမျှကာလပတ်လုံးကအာဆီယံရောမူလသဘကရောတခြားနိုင်ငံတွေအကုန်လုံးကခက်ခဲမှာပဲသူတစ်ဖြစ်ဒီမုခါနဲ့ပတ်သက်ပြီးတော့တော့ဒီပုံတိုင်းဖြတ်သွားတဲ့ဒေတာဒီပြီးရင်တော့အာဆီယံအဆိုပြုထားတဲ့နော်လူသားချင်းစာနာထောက်ထားရေး IDP ကိစ္စတွေမှာလဲခက်ခဲလိမ့်မယ်လို့ထင်တယ်အဲ့တော့မစ္စတာဘန်ကီမွန်းပြောသလိုပဲတန်တမာရေးဖြီအားများပို့ပေးဖို့လိုအပ်မလားဒါကနိုင်ငံတကာအနေနဲ့လည်းစဉ်းစားသင့်တယ်အထူးသဖြင့်နိုင်ငံတကာအဖွဲ့အစည်းတွေကလည်းဘလို့ပုံစံနဲ့ဖြီအားပေးတာပူကောင်းတယ်လဲဆိုတဲ့တင်ပြချက်တွေတိုင်းအစိုးရတွေကိုဖြီအားပေးကြဖို့များလိုမလားမသိဘူးပေါ့နော်မြန်မာနိုင်ငံခြေနေရတော့အဲ့ဒီခြေနေဖြစ်နေတယ်လို့ကျွန်တော်ထင်တယ်
နိုင်ငံတကာအကူအညီတွေမှာနိုင်ငံမပါရေးဖိအားပေးဖို့အယ်ဒီတာနဲ့ဆွေးနွေးကြမှာဥတ္တမောင်တန်လည်းမမြသေးအောင်လို့ပြောပြခဲ့တာပါအခုတော့လူထုနဲ့ကျန်းမာရေးပါသွေးတိုးယောဂါရှိသူယောဂါကြီးတွေရှောင်နိုင်ရေးကိုပြောထားပါတယ်သွေးတိုးယောဂါရှိသူတွေအနေနဲ့သေချာစနစ်တကျထိမ့်သိမ့်ကုသမယ်ဆိုရင်ဆိုးရတဲ့ယောဂါကြီးတွေနဲ့အန္တရာယ်မကျအောင်တားဆီးလို့ရပါတယ်ဒေါက်တာတန်ဆောင်ပြောပြပေးပါဦးခင်ဗျာ
ဘာမှအသေးပြောက်အများဆုံးယောဂါတွေထဲမှာနှလုံးသွေးကြောပိတ်ယောဂါနဲ့လေဖြည့်ယောဂါတွေလည်းပါဝင်တာကိုတွေ့ရပါတယ်ဒီယောဂါနှစ်မျိုးဟာသွေးတိုးယောဂါနဲ့ဆက်စပ်မှုရှိနေတာကြောင့်သွေးတိုးယောဂါကိုသာစနစ်တကျထိန်းသိမ်းနိုင်ခဲ့မယ်ဆိုရင်နှလုံးသွေးကြောပိတ်ယောဂါနဲ့လေဖြည့်ယောဂါတွေဖြစ်ပေါ်ခံစားရဖို့အခွင့်အရေးလဲတော်နိုင်တယ်လို့တမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ကဘာပေါ်မှာဒီအသေးပြောက်အများဆုံးယောဂါတွေကိုစစ်တမ်းထုတ်လိုက်တဲ့အခါမှာဒီနှလုံးသွေးကြောပိတ်ယောဂါနဲ့ဒီလေဖြတ်တဲ့ယောဂါတွေကြောင့်အသေးပေါက်အများဆုံးဖြစ်တာကိုတွေ့ရပါတယ်အဲ့တော့ဒီသေးပေါက်အများဆုံးဖြစ်တဲ့ယောဂါနှစ်ခုဒီဒီသွေးရောယောဂါနဲ့ဆက်စပ်မှုရှိနေပါတယ်ဒါကြောင့်မို့သွေးရောယောဂါကိုဒါစနစ်ကျထိန်းသိမ်းမယ်ဆိုရင်သူ့ရဲ့နောက်ဆက်တွဲဖြစ်တဲ့အသေးပေါက်အများဆုံးဖြစ်တဲ့ယောဂါနှစ်ခုကိုလည်းကာကွယ်ရအောင်မှာပဲဖြစ်ပါတယ
်သွေးရောယောဂါဟာနောက်ဆက်တွဲပြဿနာအမျိုးမျိုးနဲ့အတူမိသားစုနဲ့တိုင်းပြည်ပေါ်မှာပါကြီးမားတဲ့ဝင်တော့ဝင်ပိုးတွေရရှိစေတာပါသွေးရောယောဂါကြောင့်ဖြစ်ပေါ်ကြုံရတဲ့ဝင်တော့ဝင်မှုတွေဘယ်လောက်ထိကြီးမားတယ်ဆိုတာကိုဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုရှင်းပြပါပါတယ်
သွေးရောယောဂါဟာဒ တခြားဒီမကူးဆက်တဲ့ယောဂတွေလိုပဲယောဂဖြစ်ပြီးနောက်ဆက်တွဲပြဿနာတွေနဲ့ဒီမိမိရဲ့မိသားစုအပြင်တိုင်းပြည်အတွက်ပါဝန်တော့ဝန်ပိုးဖြစ်စေပါတယ်။ဥမာသွေးတိုးယောဂရဲ့နောက်ဆက်တွဲယောဂဖြစ်တဲ့လီဖြတ်တဲ့ဝေဒနာခံစားရတာပဲဖြစ်ဖြစ်ကြောက်ကထိခိုက်ပြီးကြောက်ကဆေးရတာပဲဖြစ်ဖြစ်နောက်တစ်ခါနှလုံးသွေးကြောထိခိုက်နှလုံးကြီးပြီးတော့နှလုံးယောဂရရင်ပဲဖြစ်ဖြစ်ဒီလူတစ်ယောက်ကကိုယ့်ရဲ့ပုံမှန်လုပ်နေကြလုပ်တွေကိုမလုပ်နိုင်တဲ့အပြင်သူ့ရဲ့မိသားစုဝင်တွေကပါစောင့်ရှောက်မှုပေးရတဲ့အခါမှာဝန်တော့ဝန်ဖို့ဖြစ်စေတာအဓိကအကြောင်းရင်းဖြစ်နေပါတယ
်သွေးတို့ယောဂရဲ့ဝန်တော့ဝန်ဖို့တွေကိုရှော့ချတဲ့နေရာမှာသွေးပေါင်မှန်မှန်ချိန်ခြင်းဟာအခြေခံကြပြီးထိရောက်မှုရှိတာကိုတွေ့ရပါတယ်သွေးပေါင်မှန်မှန်ချိန်ခြင်းရဲ့အရေးပါပုံအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်ဟုတ်ပါတယ်ဒီကဘာပေါ်မှာပြုလုပ်ထားတဲ့စစ်တမ်းတွေအရသွေးရူယောဂရှိသူများရဲ့တဝက်ကပဲဒီသွေးရူယောဂရှိမှန်းသိပါတယ်။သွေးရူယောဂရှိမှန်းသိတဲ့သူတွေကုသမှုခံယူတဲ့နေရာမှာလည်းပဲတဝက်လောက်ကပဲဒီကုသမှုကောင်းကောင်းရပြီးတော့သွေးပေါင်ရှင်ထိန်းသိမ်းနိုင်တာတွေ့ပါတယ်။ဒါကြောင့်မလို့ဒီလိုအခက်ခဲတွေအဲနောက်ဆက်တွဲပြဿနာတွေခံစားရတာတွေကိုရောချဖို့ဆိုလို့ရှိရင်ကျွန်တော်တို့ကဒီပြည်သူလူထုကိုအသိပညာပေးဖို့လိုပါတယ်။ဒါကြောင့်မလို့ဒီအဆိုပြုချက်တစ်ချက်မှဆိုလို့ရှိရင်ပြည်သူမဆိုအသက်30ကျော်လာတာနဲ့သွေးပေါင်ကြီးစစ်ဆေးဖို့အတွက်ကိုအဆိုပြုထားတာရှိပါတယ်။ဘာဖြစ်လို့လဲဆိုရင်သွေးရူယောဂဟာဘာလက္ခဏာမှမပြဘဲနဲ့သွေးပေါင်ချုံရုံမှတပါသွေးပေါင်တက်နေတာကိုသိမှာမဟုတ်ပါဘူး။ဒါကြောင့်မလို့အသက်30ကျော်သူပြည်သူမဆိုသွေးပေါင်စစ်ဆေးပြီးကိုယ်မှာသွေးရူယောဂရှိမရှိစစ်ဆေးထားမှသာလျှင်သူ့ရဲ့နောက်ဆက်ပြဿနာတွေကိုကာကွယ်ရရောက်မှာဖြစ်ပါတယ်ဒါကြောင့်မလို့ဓမ္မတိအနေနဲ့ကတော့သွေးရောဂါရှိမှန်းသတိပြုမိဖို့အတွက်ကိုအသက်30ကျော်သူမှန်သမျှသွေးပေါင်ကြီးစစ်ဆေးဖို့လိုပါတယ်နံပါတ်2ကတော့သွေးရောဂါရှိနေတဲ့သူတွေအနေနဲ့လည်းဆရာဝန်တွေနဲ့စနစ်တကျတိုင်ပင်ပြီးတော့သွေးရောရှိမှန်းသိပြီးရနေ3လအတွင်းမှာမိမိရဲ့သွေးပေါင်ကြီးကို130 80အောက်ရအောင်ရှော့ချဖို့လိုပါတယ်ဒါဟာဒီဆရာဝန်တယောက်တည်းရဲ့တာဝန်မဟုတ်ပါဘူးဆရာဝန်ရောလူနာမှာပါမိမိရဲ့သွေးပေါင်ကြီး3လအတွင်းမှာဒီ130 80နဲ့အောက်ရောက်ဖို့အတွက်ကိုတာဝန်ရှိပါတယ်အဲ့တော့ဆရာဝန်ရဲ့ညွှန်ကြားတဲ့စေဝါးတွေစနစ်ကျတောက်သုံးမယ်မိမိကိုယ်တိုင်လည်းကိုယ့်ရဲ့သွေးပေါင်ကြီးကိုပုံမှန်လေးစစ်ဆေးနေမယ်ဆိုရင်ဒီပုံမှန်သွေးပေါင်ကြီးတွေမှာထိန်းသိမ်းနိုင်မှာဖြစ်ပြီးတော့သူ့ရဲ့နောက်ဆက်တွဲပြဿနာတွေကိုရှောင်ရှားသွားနိုင်မှာဖြစ်ပါတယ်
သွေးပေါင်ကြီးကိုအချိန်မမှန်တိုင်းတာဖို့လို့ဒီလိုနီးစနစ်မမှန်တိုင်းတာဖို့ကလည်းထပ်တူရေးကြည့်တာပါလူနာကိုယ်တိုင်အိမ်မှာသွေးပေါင်ကြီးကိုနီးစနစ်မမှန်တိုင်းတာမှတ်သားထားပြီးဆရာဝန်နဲ့တိုင်ပင်ဆွေးနွေးတဲ့အချိန်မှာသွေးပေါင်ကြီးမှတ်တမ်းကိုယူဆောင်သွားနိုင်ခဲ့မယ်ဆိုရင်အကျိုးကျေးဇူးများစေတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ
်ဟုတ်ကဲ့ဆရာဝန်အနေနဲ့ကျွန်တော်တို့ဒီလူနာတွေကိုသွေးတို့လူနာတွေကိုကုသတဲ့အခါမှာလူနာရဲ့သွေးပေါင်ချိန်ကိုကြည့်ပြီးဆရာတို့ကဆေးအတိုးလျှော့လုပ်ရတာဖြစ်ပါတယ်ဒါကြောင့်မလို့သွေးပေါင်ချိန်တိုင်းတာခြင်းကအလွန်ပဲအရေးကြီးပါတယ်အဲ့တော့အဓိကအပြင်ဆရာတို့ကသွေးပေါင်ချိန်တိုင်းတာတာ3မျိုးရှိပါတယ်နံပါတ်1ကတော့ဆေးရုံရောက်တဲ့အချိန်မှာသွေးပေါင်တိုင်းတာတာနံပါတ်2မိမိအိမ်မှာမိမိဘာသာတိုင်းတာတာနံပါတ်3 24နာရီလက်မောင်းမှာပတ်ပြီးတော့သွေးပေါင်ကြီးတိုင်းတာရဲဆိုတဲ့နီးစနစ်3ခုရှိပါတယ်အဲ့ထဲမှာအခုနောက်ဆုံးလေ့လာတဲ့တွေ့ရှိချက်အရမိမိအိမ်မှာမိမိဘာသာတိုင်းတာပြီးတော့မှတ်တမ်းတင်ထားခြင်းအသာလင်းအကောင်းဆုံးဖြစ်တယ်ဆိုတာတွေ့ရှိရပါတယ်ဒါကြောင့်မိသူဆိုသွေးရိုးရှိတဲ့လူတွေကမိမိရဲ့အိမ်မှာမိမိဘာသာသွေးပေါင်ချိန်ပြီးမှတ်တမ်းတင်ထားဖို့လိုပါတယ်ဆံဝန်နဲ့တွေ့တဲ့အခါမှာအဲ့ဒီမှတ်တမ်းယူသွားမယ်ဆိုလို့ရှိရင်ကိုယ့်ရဲ့သွေးပေါင်ချိန်ထိန်းညှိဖို့အတွက်ကိုစေဝါကုသတာလွယ်ကူသွားမှာဖြစ်ပါတယ
်သွေးတို့ယောဂကိုစနစ်တကျထိန်းသိမ်းကုသနိုင်ခြင်းဟာသွေးတို့ယောဂနဲ့ဆက်ဆက်နေတဲ့အသေးပြောင်အများဆုံးယောဂကြီးနှစ်ခုဖြစ်ပေါ်ခံစားရဖို့အခွင့်အရေးနေပါစေတာကြောင့်ဂရုပြုကာဝယ်ထားဖို့အရေးကြီးတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျေးဇူးတင်ပါ
သွေးတို့ယောဂရှိသူယောဂကြီးတွေရှောင်းနိုင်ရေးဒေါက်တာသန့်စောလူထုနဲ့ကျန်းမာရေးကဏ္ဍမှာရှင်းပြခဲ့တာပါအခုတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍပါပြင်သစ်တိုက်စစ်မှုဘန်ဇီမာကရီယယ်မက်ဒရစ်အသင်းကထွက်ပြီးလစာငွေယူရိုသန်း100ကျော်နဲ့အသင်းပြောင်းသွားပါပြီကမ္ဘာကျော်ဘောလုံးသမားမက်ဆီကလည်း PSG နဲ့စာချုပ်သက်တမ်းပြည့်သွားလို့အသင်းနဲ့လမ်းခွဲလိုက်ပါပြီဥရောပချန်ပီယံလိဂ်ဖိုင်နယ်ကတော့လာမယ့်စနေနေ့မှာမန်ချက်စတာစီးတီးနဲ့အင်တာမီလန်တို့ဘောလုံးကြဖို့ရှိတာအတွက်ပွဲကျူသုံးသက်ချက်ပါဝင်တပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်စူးစီးပြောပြပေးတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မင်္ဂလာပါကျွန်တော်ရနိုင်ပါ VOE ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အင်္ဂလန်က FA ဖလားဖိုင်နယ်မှာတော့ Manchester City အသင်းက Manchester United ကိုအနိုင်ရပြီးတော့ဘုံဆွဲသွားပါတယ်စနေနေ့ကလန်ဒန်မြို့ကဝမ်ဘလေးကွင်းကြီးမှာဖိုင်နယ်ကစားကြတာမှာမန်စီးတီးကနှဂိုးတကိုးနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါဒီဘက်မှာထူးခြားတာကတော့ဒါက FA ဖလားသမိုင်းတစ်လျှောက်မှာမန်ချက်စတာနှစ်သင်းဖိုင်နယ်မှာပထမဆုံးအကြိမ်တွေ့တာဖြစ်သလိုပွဲစားပြီး12စက္ကန့်မှာမန်စီးတီးအတွက်ဝန်ဒဂန်ကပယ်နယ်တီအေရီယာထိတ်ကနေကန်သွင်းခဲ့လို့ FA ဖလားဖိုင်နယ်မှာ အများဆုံး၉နဲ့ဖြစ်ခဲ့ပါတယ်။မက်စီဒီအသင်းဟာဒီပွဲနိုင်လိုက်တာကြောင့် Premier League ဖလားရော FA ဖလားနှလုံးစလုံးကိုပါရသွားခဲ့ပါတယ်ခင်ဗျာ။ယောဘာချန်ပီယံလိဂ်ဖိုင်နယ်ကိုတော့လာမယ့်စနေနေ့မှာကစားကြမှာဖြစ်ပြီးတော့ Manchester City နဲ့ Inter Milan အသင်းတို့ပိုလူကြမှာဖြစ်ပါတယ်။တူရကီနိုင်ငံ Istanbul မြို့ကပရိသတ် 8,600 ဆက်နဲ့ Underdog ဘောလုံးဂွင်းကြီးမှာပိုလူကြမှာဖြစ်ပါတယ်။ Man City တဲ့ဟာအခုလောလောဆယ်မှာ Premier League ဖလားနဲ့ FA ဖလားတွေကိုနိုင်ထားတာကြောင့်သူတို့အနေနဲ့ Champions League ဖလားကိုသာရခဲ့မယ်ဆိုရင် Man U အသင်း1999ခုနှစ်ကရခဲ့တဲ့ Treble လို့ခေါ်တဲ့တရားသီးထဲမှာဖလားသုံးလုံးရတဲ့စံချိန်ကိုလည်းမိမာဖြစ်ပါတယ်။ဂွာဒီယိုလာကတော့ဒီခွင့်ရမျိုးကနောက်တစ်ချိန်ရကြမှာရမှာဖြစ်လို့ရတဲ့အခွင့်အရေးကိုအမိရဆုပ်ကင်ကြဖို့လိုတယ်ဆိုပြီးတော့သူကစားသမားတွေကိုပြောလိုက်ပါတယ
်။ Because the players knows what we have ahead of us. Every hack
ရှင်းမှာဘာရှိရဲဆိုတာကိုသူတို့သိပါတယ်။တပွဲပြီးတိုင်းဖလားတစ်ခုရပြီးနောက်တစ်ခုကြံသေးရဆိုတာမျိုးသူတို့ပြောကြတယ်။ဆိုတော့ဒီအခြေအနေမျိုးကနောက်ဖြစ်လာခြင်းမှလည်းဖြစ်လာနိုင်မယ်ဆိုတာကိုသူတို့သိပါတယ်။ကျွန်တော်တို့ဘောလုံးရာသီတွေတော်တော်များများကောင်းကောင်းကစားပြီးခဲ့ပြီးပရီးမီးယားလိဂ်ဖလား5ကြိမ် FA ဖလား2ကြိမ်နဲ့ကာရာဘာဝဖလားတွေလည်းရခဲ့ပြီးဒါပေမဲ့တကယ့်အသင်းကောင်းတစ်သင်းဆိုတာကိုအတိမတ်ပြုတ်ခံဖို့ကတော့ချန်ပီယံလိဂ်ကိုနိုင်ဖို့လိုပါတယ
်မက်စီဒီအသင်းဟာ2008မှာအာရဗီအနံတထေးတွေဝယ်ပြီးခြင်းကစပြီးပရီးမီးယားလိဂ်ဖလားကို5ကြိမ်ရခဲ့ပေမဲ့ချန်ပီယံလိဂ်ဖလားကိုတော့တစ်ကြိမ်မှမရသေးပါဘူးဂွာဒီယိုလာလည်း2011မှာချန်ပီယံလိဂ်ကိုနောက်ဆုံးအကြိမ်ရခဲ့တာဖြစ်လို့Champions League ဖလားနဲ့ဝင်းနေတာဟာအခုဆိုရင်10နဲ့ကျော်သွားခဲ့ပြီဖြစ်ပါတယ်။ဆိုတော့ Guardiola နဲ့ Man City ဒီတစ်ကြိမ်မှာပိုဆွဲနိုင်မလား။ဘောလုံးဝေဖန်သူတွေအတော်များများကတော့ဒီပွဲမှာ Man City နိုင်မယ်ဆိုပြီးတော့ခံမှန်းနေကြပါတယ်။ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ Soccer Follow ဂျာနဲ့အင်တာချုပ်ကိုကျော်ကျော်မျိုးဟန်ကရောဘယ်လိုခံမှန်းထားပါသလဲ
။ Man City နဲ့ Inter Milan Champions League ဘောလုံးပွဲမှာတော့ရေဘန်းအစားဆုံးကတော့ Man City ပဲပေါ့နော်။ဒါပေမဲ့Man City ဟာ Champions League ဘောလုံးပွဲမှာ Chelsea ကိုရှုံးသွားမှုရဲ့နေသားတစ်ခုတော့ရှိရပြောင်။အဲ့ဒီတုန်းကတော့ Man City ဟာတိုက်စစ်ပိုင်းအခက်ခဲရှိခဲ့ပြီးတော့အခုပါတော့ပြန်လဲပြုပြင်ပြောင်းလဲထားတဲ့ Guardiola ရဲ့ပြောင်းလဲထားတဲ့ Man City ဟာ Haaland ကိုပိုင်ဆိုင်ထားခြင်းနဲ့အတူတိုက်စစ်ပိုင်းမှာအဲ့ဒီတုန်းကလည်းတော့မတူတော့ဘူး။အများကြီးတိုးတက်လာတယ်။ကျွန်တော်ကတော့ Champions League ဘောလုံးပွဲမှာ Man City အနိုင်ရမယ်လို့ထင်တယ်ပြောင်။ Man City ကတောင်ပန်တိုက်စစ်တွေကိုတော့မကပဲကွင်းလယ်မှာဆိုတဲ့ဂန်ဒိုဂန်ဒီဘရိုင်းတို့ရဲ့ထုံးပေါင်းမှုတွေကလည်းကြောက်ကမန်းလေးတွေပဲအဲအခွေရင်ဂိုးခွင်ဂိုးပန်ဒီမှုတွေကဒီအရန်ကောင်းနေတဲ့အချိန်မှလို့အင်တာနောက်တန်းနေတဲ့ဘောင်ကိုမိနစ်90လုံးလုံးဖြတ်ထုတ်တားဆီးဖို့ဆိုတာမလွယ်လောက်ဘူးလို့ထင်တယ်ကွာမန်စီးတီးအထိုင်ရောက်သွားမှလို့ကျွန်တော်ကတော့ခံမှန်းချင်ပါတယ်ခင်ဗျာအဲကျွန်တော်ကတော့ဒီဘွဲမှာမန်စီးတီးက 3-0 round နဲ့နိုင်ပြိမ့်မယ်လို့ထင်တယ်ဗျာအင်တာနိုင်ခြင်းမရှိဘူးလားဆိုတော့ဘောလုံးဆိုတော့တော့ဗျာဘာမှပြောလို့မရပါဘူးအင်တာဘယ်လိုနိုင်မယ်ရှိနိုင်မလဲဆိုရင်အင်တာဟာဟိုချဲစီးကမန်စီးတီးကိုအနိုင်ရသွားတယ်လို့မျိုးတစ်သင်းလုံးခံစစ်အားပြုကောင်တာကိုဆော့အင်တာရဲ့အဓိကအားသာချက်ကဆက်ပစ်တွေအရန်ကောင်းတယ်အလွတ်တီကန်ဘောတွေကနေပြီးတော့ဂိုးရနိုင်စွမ်းအင်တာအရန်ကောင်းတာအဲအခွင့်အရေးရလာပြီဆိုတော့ရှေ့ကမာတီနက်စ်လိုကစားလုံးမျိုးကလည်းအခွင့်အရေးကိုတေချာပေါ့ဖန်ဆုပ်နိုင်တဲ့ကစားလုံးမျိုးဖြစ်တော်မူအင်တာအနေနဲ့ဒီဆက်ပစ်တွေကနေဂိုးရပြီးသွားပြီးဆိုရင်ကန်စစ်ကိုအားပြုကစားမယ်ဆိုရင်တော့မန်စီးတီးကိုအနိုင်ရကောင်းနိုင်ရသွားနိုင်ပါတယ်လို့ကျွန်တော်ထင်တယ်ခင်ဗျာ
ဒီဘက်ဘက်မှာတော့ဒီဘက်ကူးကြတာတူကြတော့ MLG ဘောလုံးသမားတွေအတော်များများသူတို့လက်ရှိအသင်းတွေကနေပြောင်းတာဒါမှမဟုတ်အနားယူသွားတာတွေဖြစ်ပါတယ်ဒီထဲမှာအရင်ဆုံးပြောပြချင်တာကတော့ကမ္ဘာကျော်ဘောလုံးသမားလီယိုနယ်မက်ဆီ PSG အသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာပါမက်ဆီက PSG နဲ့နှစ်နှစ်စာချုပ်တတန်းပြည့်သွားတဲ့အတွက်စာချုပ်ထပ်မတိုးတော့ပဲအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်ပါတယ် PSG အသင်းကတော့မက်ဆီ Paris မှာလာပြီးတော့နှစ်နှစ်ကစားသွားပြီးတော့အမဘေးချန်ပီယံဆုကိုနှစ်နှစ်ဆက်တိုက်ရယူနိုင်ခဲ့တဲ့အတွက်ကျေးဇူးတင်တယ်ဆိုပြီးတော့PSG ဥက္ကဋ္ဌ El Khalifi ကပြောပါတယ်မက်ဆီလိုပဲ PSG ကနေနောက်ထပ်ထွက်မဲ့တယောက်ကတော့ဆွေနောက်တန်းလူဆာဂျီယိုရာမော့စ်ဖြစ်ပါတယ်ရာမော့စ်ကလည်းစာချုပ်တတန်းကုန်သွားတဲ့အတွက်အသင်းကနေထွက်တော့မှာဖြစ်ပါတယ်စနေနေ့ကတော့သူက PSG အတွက်နောက်ဆုံးပွဲကစားပြီးတော့ပရိသတ်တွေကိုကျေးဇူးတင်တယ်ဆိုပြီးတော့ပြောကြားခဲ့ပါတယ်စပိန်ဘက်မှာတော့ပြင်သစ်တိုက်စစ်မှုဘန်ဇီမာဟာ Real Madrid အသင်းနဲ့လမ်းခွဲလိုက်ပါပြီ Real အသင်းမှာ14နှစ်ကြာကစားပြီးတဲ့နောက်အသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်သူအနေနဲ့ real နဲ့နောက်ထပ်တနစ်စာချုပ်တက်တန်းထပ်တို့ဖို့စာချုပ်ထဲမှာအဲ့ဒီအချက်ပါပေမဲ့ဒီအချက်ကိုဖြတ်ပြီးတော့တက်တန်းထပ်မတို့ဖို့အဆုံးဖြတ်လိုက်တာပါ firma para madrid y quería terminar en madrid ဘန်ဇီမာကတော့သူ့ရဲ့အိမ်မက်က real ဆင်းမှာကစားပြီးတော့ကစားသမားဘဝကို အဆုံးသတ်ဖို့ဖြစ်ပြီးတော့အခုလိုအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တဲ့အတွက်ဝမ်းနည်းမိတယ်လို့ပြောပါတယ်။ Real ဥက္ကဋ္ဌ Florentino Pires ကတော့လွန်ခဲ့တဲ့14နှစ် Real ကိုရောက်လာခြင်းကစပြီးတော့ Benzema ဟာအသင်းသမိုင်းမှာအကောင်းဆုံးကစားသမားတွေထဲကတစ်ယောက်ဖြစ်ခဲ့ကြောင်းအသင်းကနေထွက်တော့မဲဆိုတဲ့အတွက်ဝမ်းနည်းကြောင်းဒါပေမဲ့ကံကောင်းတာကတော့ဒီမှာ14နှစ်ကစားသွားတာဖြစ်တယ်ဆိုပြီးတော့အကုန်ပြုပြောကြားလိုက်ပါတယ်။ Benzema ဟာအင်္ဂါနေ့ကတော့ Saudi နိုင်ငံက El Ittihad အသင်းနဲ့2026ခုနှစ်ထိစာချုပ်ချုပ်လိုက်ပြီဖြစ်ပါတယ်။သူဟာတစ်နှစ်ကိုယူရိုတန်း100ကျော်ရရှိတယ်လို့လည်းသတင်းတွေကဖော်ပြနေကြပါတယ်ခင်ဗျာ။အချိန်တည်းမှာပဲ Belgium တိုက်စစ်ဘူး Eden Hazard ဟာလည်း Real Madrid အသင်းမှာ၄နှစ်ကစားပြီးတဲ့နောက်အသင်းကနေထွက်ဖို့ဆုံးဖြတ်လိုက်ပါပြီ။စာချုပ်မှာနောက်ထပ်တစ်နှစ်ကြံနေသေးပေမဲ့လည်းဒဏ်ရာတွေကြောင့်ရုန်းကန်နေရတဲ့အတွက်စာချုပ်ကိုဖျက်ဖို့နှစ်ဖက်သဘောတူလိုက်ကြတယ်လို့ Real Madrid အသင်းကဇွန်လ3ရက်နေ့ကကြေညာလိုက်ပါတယ်။ဘန်ဇီမာနဲ့ဟာဇတ်တို့ရီယယ်မာဒရစ်အသင်းနဲ့လမ်းခွဲလိုက်သလိုစပိန်တိုက်စစ်မှုမာကိုအဆန်စီယိုလည်းအသင်းနဲ့စာချုပ်ကုန်သွားလို့အသင်းကနေထွက်တော့မယ်လို့ရီယယ်မာဒရစ်အသင်းကကြေညာပါတယ်။မက်ဆီ၊ရောနယ်ဒို၊ဘန်ဇီမာစတဲ့ဒီကစားသမားတွေအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တဲ့အချိန်ထဲမှာပဲအီတလီဘက်မှာတော့ AC Milan မှာကစားနေတဲ့ Sweden တိုက်စစ်မှုဇလာတန်အီဘရာဟီမိုဗစ်ကတော့ဘောလုံးသမားဘဝကနေအနားယူပြီးလို့ဂျွန်လ၄ရက်နေ့မှာကြေညာပါတယ်။တနင်္ဂနွေနေ့ကဆန်စီယိုကွင်းမှာဗီရိုနာနဲ့ကစားတဲ့ပွဲဟာသူ့ရဲ့နောက်ဆုံးပွဲဖြစ်ပြီးတော့မီလန်ပရိသတ်တွေကိုနှုတ်ဆက်ခဲ့ပါတယ်
။ Questo cosa ho tenuto dentro di me che lascerò calcio.
အလုံးကိုကျေးဇူးတင်ပါတယ်။မနှက်ပြန်ကစပြီးကျွန်တော်လွတ်လပ်သွားပါပြီ။ကျွန်တော်ရဲ့ကစားသမားသက်တမ်းကအလွန်ရှည်ပြီးအဲ့ဒီအတွက်လည်းဝမ်းသာပါတယ်။ကျွန်တော်ကိုအချိန်အကြာကြီးဘောလုံးကစားနိုင်အောင်အားပေးခဲ့ကြသူတွေအားလုံးကိုကျေးဇူးတင်ပါတယ်။ဒီနေ့ကတော့ကျွန်တော်အတွက်ဘောလုံးသမားအဖြစ်နဲ့နောက်ဆုံးကစားတဲ့နေ့ပါပဲ။
လာတနဟာမောင်မိုအေဂျက်စ်အမ်စတာဒမ်ယူဗန်တက်အင်တာမီလန်ဘာစလိုနာအေစီမီလန် PSG မန်ယူအယ်လီဂယ်လက်ဆီအသင်းတွေမှာကစားခဲ့ပြီးတော့အခုနောက်ဆုံးအေစီမီလန်အသင်းမှာဒုတိယအချိန်ပြန်ကစားပြီးတော့ကစားသမားဘဝကိုအဆုံးသတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဖီယိုကိုရနေအားကစားကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရလို့အားလုံးအနားရခဲ့ကြမယ်လို့မျှော်လင့်ပါတယ်အခုလိုပတ်စင်ကဏ္ဍတွေပြီးမှတော့ဗီဒီယိုရဲ့ဗိုလ်ဒုညအစီအစဉ်တွေဆုံးမသက်ခင်သတင်းချင်းချက်ကိုမခင်လေးတစ်လှည့်ပြောပြပေးပါဦးခင်ဗျာ
ယူကရိန်းကရေကာတာပျက်စီးမှုကြောင့်ရေလွှမ်းမိုးနိုင်တဲ့နေရာတွေမှာတညရဲနဲ့ရေမျက်နှာပြင်အမြင့်6ဘီကျော်ကိုရောက်ရှိနေပါပြီလူပေါင်း 2,000 ကျော်ကိုဘေးလွတ်ရာကိုရှေ့ပြောင်းခဲ့ရပြီးလူပေါင်း 16,000 လောက်အခြေချနေထိုင်တဲ့နေရာပေါင်း 18 နေရာမှာရေမျက်နှာပြင်ကအမြင့်ဆုံးအဆင့်ကိုရောက်ရှိသွားခဲ့တာပါအမေရိကန်မြို့သားလုံခြုံရေးဆိုင်ရာပြောခွင့်ရဂျွန်ကာဘီကဆက်ကျိုးပေါက်မှုကြောင့်လူအများအပြားသေဆုံးနိုင်မှရှိတယ်လို့ပြောပါတယ်ARD တိုင်းညောင်တုံးမြို့နယ်တွေကအလဲချောင်းနဲ့ချောင်းကြီးကျေးရွာအနီးကိုဗဟိုပြုပြီးဒီကနေ့ညနေပိုင်းမှာငလျင်လေးကျိန်လှုပ်ခတ်သွားခဲ့ပါတယ်။နှစ်ကျိန်ကတော့အင်အားပြင့်ထန်ခဲ့ပြီးငလျင်အရှင်ကြောင့်လူ3ဦးသေဆုံးတာမှာ2ဦးဟာမြို့လေကရွှေဘုံမြင့်ဖျားကြီးဝင်းအတွင်းမှာရှိတဲ့မိုးကုတ်ဝိပဿနာတရားစခန်းကတိလာရှင်2ဦးဖြစ်ပြီးကြံသေဆုံးသူကတော့အရတအမျိုးသားတဦးဖြစ်ပါတယ်။အပြက်စီအသေးစိတ်ကိုတော့တိကျမသိရသေးပါဘူး။မိသက်တဖွဲ့ဝင်တွေ၊ကုညီကယ်ဆေးပရဟိတသမားတွေကကုညီကယ်ဆေးတွေလုပ်နေပါတယ်။အဲ့ဒီငလင်ဟာမြေအောက်အနက်10ကီလိုမီတာကိုဗဟိုပြုပြီးပြင်းအား 4.8 မက်ဂနီကျူရှိရလို့စစ်ကောင်စီရဲ့မိုးလေဝသနဲ့ဇလဗေဒဌာနကသတင်းထုတ်ပြန်ပါတယ်။ UK နိုင်ငံမှာအွန်လိုင်းကရောစိုင်ခွဲနေမှာမှာလက်ဝတ်ရတနာပစ္စည်းရောင်းချတဲ့အကြီးဆုံးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ TJC စိုင်ကြီးကမြန်မာနိုင်ငံကဗရန်များလို့ကြောင်းမြေရတနာပစ္စည်းတွေကိုရောင်းချမှာမဟုတ်တော့ဘူးလို့ဆုံးဖြတ်လိုက်တာကိုမြန်မာအရေးဆောင်ရွက်နေတဲ့ဘာမာကမ်ပိန်း UK အဖွဲ့ကြီးကကြိုဆိုလိုက်ပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးကမြန်မာနိုင်ငံကကြောင်းမြေရတနာတွေကိုမရောင်းချဖို့ဆုံးဖြတ်ထားတဲ့အကြောင်းနဲ့အွန်လိုင်းမှာမှားပြင်းကြော်ညာထားတာတွေကိုရုပ်သိမ်းလိုက်ပြီးဖြစ်တဲ့အကြောင်း TJC ကဘာမာကမ်ပိန်း UK ကိုစာရေးအကြောင်းကြားထားပါတယ်မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ကျင်းဝတ်ပိုင်းဆိုင်ရာမှာတံပိုးထားရမှာတွေစိုးရိမ်စရာတွေကိုထပ်တူခန်းစားနားလည်မိရလို့လည်းအကြောင်းပြန်ခဲ့ပါတယ်ရှင်
။ကျေးဇူးပါမခင်လေးရေ VO ရဲ့ပေါ်လူညအစီအစဉ်တွေကတော့ဒီမှာပြီးဆုံးသွားပါပြီ။ဒီညအတွက်ထုတ်လွှင့်မှုကမဆူမမစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်။အစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းမှာ VO ကိုအခုလိုနားဆင်အားပေးကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တော်ရရှိမြန်တဲ့ကွာမြန်မာပြည်သူပြည်သားအလုံးဘေးပြာဝေးကွာလို့လိုရဆန္ဒပြေဝကြပါစေ။ကောင်းကောင်းလေးအိတ်ဆက်အနိုင်နိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.